Welcome to the Voice of America in Burmese.
Mingala nan ne khin pit cha ba de kya BOA American tan ye 2022 khu ne August 26 ye cha da pitin ni mne khin a season ni ko yut tan a chin ne ba American ပြည်ထောင်စု Washington DC မြို့တော်ကနေ line meter 2540 51နဲ့ VO ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာကျွန်တော်ညံဝင်းအောင်ပါဒီကနေ့မနေ့ခင်အစီအစဉ်လေးကိုတောင်းယူတင်ဆက်မှာပ
ါကျမအင်ဂျင်နိုင်ပါရှင်သတင်းတွေကိုကိုခင်မောင်စိုးမင်းနဲ့အတူတင်ဆက်မှာပါဒီကနေ့မနေ့နောက်ဆုံးရသတင်းတွေထဲမှာတော့တောင်တရုတ်ပင်လယ်အရေးတရုတ်အစိုးရကိုနိုင်ငံတကာအနေနဲ့ဖိအားပေးဖို့အမေရိကန်ဒုသမ္မတကတိုက်တွန်းလိုက်တဲ့အကြောင်းအာဖဂန်နစ္စတန်မှာအမေရိကန်အရက်သား1500လောက်ကျန်ရှိနေကြောင်းနိုင်ငံခြားရေးဝန်ကြီးဘလန်ကန်ကပြောကြားလိုက်တာနဲ့ဒီနိုင်ငံတကာနဲ့မြန်မာသတင်းတွေကိုနားဆင်ရဖို့ရှိပါတယ်ရှင
်။ဟုတ်ကဲ့ပါခင်ဗျာ။အဲ့လိုထိတ်တန့်ရောက်နိုင်ငံတကာနဲ့ကမ္ဘာကသတင်းတွေအပြင်နောက်ထပ်ကြားမယ့်သတင်းပေးဖို့ချက်တစ်ပုဒ်မှာတော့
ကျွန်တော်မြန်မာနိုင်ငံရဲ့ဒီလိုစစ်တွေမပြေမပြေဖြစ်တဲ့ဟာတွေကိုတော့ကျွန်တော်တို့တရားတဲ့နီလန်းကိုရှားပေးမှာရှင်းလင်းရှင်းတဲ့အဖွဲ့အစည်းတွေအားလုံးနဲ့သူ့ကိုရှင်းလင်းတဲ့နီလန်းနဲ့မှာသာရှိနိုင်တယ်လို့ကျွန်တော်တ
ို့ KIA ပြောခွင့်ရဘုံမူကြီးနော်ဘူးပြောသွားတာဖြစ်ပါတယ်သတင်းတွေအပြီးနားဆင်ရပါမယ်ဒါအပြင်အပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်ခင်ဗျာအခုတော့ကြာသာပတိနေ့မနက်ခင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမိုင်းအင်ဂျင်နိုင်တဲ့ကိုခမောင်စိုးမင်းတို့ပြောပြပေးပါအောင်ဗျာ
အာဖဂန်နစ္စတန်နိုင်ငံကနေအမေရိကန်တပ်တွေထွက်ခွာဖို့သတင်းတပတ်တောင်မလိုတော့တဲ့အချိန်မှာအမေရိကန်အရက်သား1500လောက်ဆက်လက်ကျန်းရှိနေဆဲဖြစ်ကြောင်းအမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကန်ကပြောလိုက်ပါတယ်ကျန်းနေသေးတဲ့အမေရိကန်တွေအာဖဂန်နစ္စတန်နိုင်ငံကနေထွက်ခွာနိုင်အောင်တာဝန်ရှိသူတွေကြိုးပမ်းနေကြောင်းလဲဗုဒ္ဓဘုနေ့နိုင်ငံသားရေးဌာနမှပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားပါတယ
် Remaining roughly 1000 contacts that we hadwho may be Americans seeking to leave Afghanistan.
Afghanistan နိုင်ငံကနေထွက်ခွာဖို့စူးစမ်းကောင်းစူးစမ်းနေကြတဲ့ခမန်းကြီးဂျန်နီသေးတဲ့ American 1500လောက်နဲ့ကျွန်တော်တို့ဆက်သွယ်ရထားပါတယ်။သူတို့နဲ့နေစဉ်အချိန်ပေါင်းများစွာနီလန်းပေါင်းစုံနဲ့ကျွန်တော်တို့ဆက်သွယ်ကြိုးပမ်းနေပါတယ်လို့ဝင်ကြီးဘလန်ကန်ကပြောသားတာပါ။ဂျန်နီသေးတဲ့သူတွေထဲမှာ American နိုင်ငံသားမဟုတ်တဲ့သူတွေ Afghanistan ကနေမထွက်ခွာခြင်းတဲ့သူတွေလည်းရှိကောင်းရှိနိုင်တယ်လို့ပြောပါတယ်။ဩဂုတ်လ14ရက်နေ့မှာအာဖဂန်နစ္စတန်နိုင်ငံကိုတာလီဘန်တပ်ပုံတွေထိန်းချုပ်လိုက်တာကြောင့်လေကြောင်းကနေကယ်ဆယ်ရေးလုပ်ငန်းတွေအမေရိကန်ဘက်ကစတင်ချိန်အာဖဂန်နစ္စတန်နိုင်ငံမှာအမေရိကန်နိုင်ငံသား6000လောက်ရှိခဲ့ကြောင်းနိုင်ငံခြားရေးဝန်ကြီးဘလန်ကန်ကပြောကြားခဲ့ပါတယ်။ဒါပေမဲ့အဲ့ဒီအချိန်ကစပြီးအခုနောက်ဆုံးနေ့မှာလူပေါင်း900အပါအဝင်အနည်းဆုံးအမေရိကန်နိုင်ငံသား4500ကိုကယ်ထုတ်နိုင်ခဲ့တယ်လို့သူကပြောပါတယ်ရှင်။
အာဖဂန်နစ္စတန်နိုင်ငံကကယ်ဆယ်ရေးလုပ်ငန်းတွေတရှိနိုင်ဖို့အမေရိကန်ကွန်ဂရက်စ်လွှတ်တော်အမတ်တွေကိုယ်တိုင်မသွားကြဖို့ပင်တကွန်စစ်ဌာနချုပ်ကတိုက်တွန်းလိုက်ပါတယ်။မီရှိဂန်ပြည်နယ် Republican အောက်လွှတ်တော်အမတ် Peter Major နဲ့ Massachusetts ပြည်နယ် Democrat အောက်လွှတ်တော်အမတ် Seth Morton တို့နှစ်ဦးဟာဒီသတင်းပတ်ထဲမှာမကြေညာဘဲနဲ့အာဖဂန်နစ္စတန်နိုင်ငံကိုသွားရောက်ခဲ့ပြီးနောက်ပင်တကွန်စစ်ဌာနချုပ်ကပုံတူးနေမှာအဲ့ဒီလိုတိုက်တွန်းလိုက်တာပါ။လွှတ်တော်အမတ်နှစ်ယောက်ကတော့လျှို့ဝှက်ခီးစဉ်ဖြစ်ပြီးအန်ရဲနဲနိုင်သမျှနဲအောင်လက်တွေ့အလုပ်လုပ်နေကြသူတွေကိုအနှောက်အယှက်မဖြစ်အောင်ကာဘူးမြို့တော်ကနေလေကြောင်းနဲ့ပြန်လည်ထွက်ခွာပြီးမှသတင်းထုတ်ပြန်ခဲ့တာဖြစ်ကြောင်းပူရဲကြေညာခဲ့ပါတယ်။ခီးစင်မှာသတင်းအချက်လက်စုဆောင်းဖို့သာရည်ရွယ်ပြီးဂုံဖော်ဖို့မဟုတ်ဘူးလို့လည်းပြောပါတယ်။ကယ်ဆယ်ရေးလုပ်ငန်းတွေကိုကိုယ်တိုင်လေ့လာပြီးအမေရိကန်တန်ဖိုးတွေနဲ့လည်းစကားပြောခဲ့တဲ့အကြောင်းနဲ့သမ္မတဂျိုးဘိုင်ဒန်ရဲ့နောက်ဆုံးသတ်မှတ်ရဲ့အတိုင်အားလုံးကိုကဲထုတ်ဖို့မဖြစ်နိုင်ကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်။အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကလည်းအမေရိကန်လွှတ်တော်အမတ်တွေအာဖဂန်နစ္စတန်နိုင်ငံကိုသွားရောက်တာဟာကယ်ဆယ်ရေးလုပ်ငန်းတွေကလုံအားကိုထိခိုက်နိုင်ကြောင်းအင်ကာနီကကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်ခင်ဗျာ
တောင်တရုတ်ပင်လယ်ပြင်မှာနယ်မြေပိုင်ဆိုင်ကြောင်းအကျယ်တဝန့်ပြောဆိုလာနေတဲ့တရုတ်နိုင်ငံအပေါ်နိုင်ငံတကာကတိုးမြှင့်ဖိအားပေးဖို့အမေရိကန်ဒုသမ္မတကမလာဟဲရစ်ကဗီယက်နမ်နိုင်ငံဟနွိုင်းမြို့ခီးစဉ်ပထမနေ့မှာပဲပြောလိုက်ပါတယ်။ကမ္ဘာတဝန်းပင်လယ်ရေကြောင်းတွာလာမှုတွေအတွက်ပြဋ္ဌာန်းထားတဲ့ပင်လယ်ပြင်ဆိုင်ရာကုလသမဂ္ဂသဘောတူညီချက်ကိုလိုက်နာဖို့တရုတ်အစိုးရကိုဖိအားပေးတဲ့နီလန်းတွေကိုရှာဖွေဖို့နဲ့နယ်မြေပိုင်ဆိုင်ကြောင်းအလွန်အကျွံပြောဆိုအနိုင်ကျင့်တဲ့လုပ်ရက်တွေကိုရင်ဆိုင်ဖို့လိုအပ်ကြောင်းလဲဗီယက်နမ်သမ္မတနဲ့တွဲဆုံမှုမတိုင်ခင်ပုဒ်တပ်ဘူးနေကပြောကြားလိုက်ပါတယ်ဗီယက်နမ်အပါအဝင်အခြားအရှေ့အာရှပစိဖိတ်နိုင်ငံတွေနဲ့နယ်မြေပိုင်ဆိုင်မှုအတွက်အငင်းပွားနေချိန်မှာပဲ လူလောက်ကျုံးတွေပေါ်မှာစစ်ခန်းတွေတိဆောက်တာအပါအဝင်တရုတ်အစိုးရဟာဒေတာရင်းမှာစစ်အင်အားတိုးချဲ့နေတာပါအမေရိကန်သမ္မတဂျိုးဘိုက်ဒန်အစိုးရရဲ့နိုင်ငံခြားရေးမူဝါဒမှာတော့တရုတ်နိုင်ငံရဲ့ဩစာအရှိန်အဟွာကိုတံပြန်နိုင်ရေးအဓိကဦးစားပေးကိစ္စတစ်ခုဖြစ်ထည့်သွင်းထားပါတယ် VNN နိုင်ငံကိုပထမဆုံးလာရောက်တဲ့အမေရိကန်ဒုသမ္မတအဖြစ်မိန့်ခွန်းပြောကြားရမှာ VNN ကိုကိုဗစ်ရောဂါကာကွယ်ဆေးနောက်ထပ်တသန်းပေးအပ်ဖို့နဲ့ဖနိုင်းဟနွိုင်းမြို့တော်မှာဒေသဆိုင်ရာအမေရိကန်ယောဂထိန်းချုပ်ရေးနဲ့ကာကွယ်ရေးစင်တာသစ်ဖွင့်လှစ်မဲ့အစီအစဉ်ကိုလည်းဒုသမ္မတဟဲရစ်ကကြေညာခဲ့ပါတယ်ရှင
်။အရှိတောင်အရှာကီးစဉ်အတွင်းဗီယက်နမ်နိုင်ငံမှာရောက်ရှိနေတဲ့အမေရိကန်ဒုသမ္မတကမလာဟဲရစ်ကမြန်မာနိုင်ငံမှာကျန်းမာရေးဝန်ထမ်းတွေအပေါ်စစ်တပ်ရဲ့အကြမ်းဖက်လုပ်ရက်တွေအဆုံးသတ်ဖို့တောင်းဆိုလိုက်ပါတယ်။ဆရာဝန်တွေတူနာပြူတွေအတွက်ဂုံပြုတ်ချီကျူးနေရမယ့်ကာလမျိုးမှာမြန်မာနိုင်ငံမှာတော့ကျန်းမာရေးဝန်ထမ်းတွေအပေါ်စစ်တပ်ကတိုက်ခိုက်နေတဲ့အတွေ့ရောအာဏာသိမ်းထားတဲ့စစ်တပ်ကလူအခွင့်အရေးတွေဇက်တိုက်ချိုးဖောက်နေတဲ့အတွေ့သမ္မတဂျိုးဘိုင်တန်ရောသူ့အနေနဲ့ရောအထူးစိုးရိမ်နေပါတယ်လို့ပြောပါတယ်အကြမ်းဖက်မှုတွေကိုရှုံ့ချတဲ့အကြောင်းနဲ့မြန်မာပြည်သူတွေနဲ့အတူအမေရိကန်ပြည်ထောင်စုကရပ်တည်နေတဲ့အကြောင်းလည်းပြောပါတယ်အကြမ်းဖက်မှုရပ်ဖို့မတရားဖန်ဆီးခံရသူတွေအလုံးပြန်လွတ်ပေးဖို့နဲ့ဒီမိုကရေစီစနစ်ပြန်လည်ဖော်ဆောင်ဖို့လည်းတောင်းဆိုလိုက်တယ်လို့မနေ့ကဒုသမ္မတကမလာဟဲရစ်ကပြောဆိုသွားပါတယ်ဒုသမ္မတဟဲရစ်ဟာသတင်းတပတ်ကြားစင်ကာပူနဲ့ဗီယက်နမ်ခီးစဉ်အတွင်းနှစ်နိုင်ငံစလုံးမှာပြောတဲ့နိုင်ငံကြားရေးရာမိန့်ခွန်းထဲမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးထည့်သွင်းပြောဆိုခဲ့ပါတယ်ဗီယက်နမ်ထိပ်တိုင်းခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့တဲ့ဒုသမ္မတဟဲရစ်ကဒေသအတွင်းနိုင်ငံတွေနဲ့တရုတ်နိုင်ငံတို့အကြားဖြစ်ပွားနေတဲ့တောင်တရုတ်ရေပိုင်နဲ့အငင်းပွားမှုအပါအဝင်အခြားကိစ္စအရက်တော်တော်များများမှာဗီယက်နမ်ဘက်ကရည်တည်ခဲ့ကြောင်းပြောဆိုပါတယ်ဗီယက်နမ်သမ္မတငွန်ဖူးချောက်ဝင်းကြီးချုပ်ဖမ်မင်ချွန်တို့နဲ့လည်းဒုသမ္မတဟဲရစ်ကတွေ့ဆုံခဲ့သလိုဒေသအတွင်းအမေရိကန်စစ်သင်္ဘောတွေထပ်ပြီးဆေးလွတ်ပေးနိုင်ပါတယ်လို့လည်းကမ်းလှမ်းခဲ့ပါတယ်ခင်ဗျာ
ဒီရေအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 9လိုင်းဒိုမီတာ40 kHz 9.13 9လိုင်းဒိုမီတာ51 kHz 5.85 နဲ့လိုင်းလက်မီတာ190 kHz 15.5 တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဇာတာပတိနေ့နနခင် VOE မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်ရှင်။ရခိုင်ပြည်နယ်မှာမြန်မာစစ်တပ်ရဲ့စစ်စင်ရေးတွေအတွင်းတိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေထွက်ပြေးခဲ့ကြရတဲ့၄နှစ်ပြည့်အဖြစ်ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်တွေဆန္ဒပြခဲ့ကြပါတယ်။ကိုဗစ်ကပ်ရောဂါထိန်းချုပ်ရေးကန့်သတ်ချက်တွေကြားကဘင်္ဂလားဒေ့ရှ်နိုင်ငံကော့ခ်ဆက်စ်ဘဇာခရိုင်မှာရှိနေတဲ့ဒုက္ခသည်စခန်းတွေမှာကလေးတွေအပါအဝင်ယာနဲ့ချီတဲ့ဒုက္ခသည်တွေတရားမျှတမှုရရှိရေးလွန်ခဲ့တဲ့၄နှစ်ကတည်ဆုံခဲ့ရသူတွေအတွက်ဆူတောင်းတာတွေလုပ်ခဲ့ကြတယ်လို့လည်းဒုက္ခသည်တွေက VOE ကိုပြောပါတယ်။ရခိုင်ပြည်နယ်မှာရှိတဲ့နေကြားဆောင်ကင်းစခန်းတချို့ကိုအာဆာရိုဟင်ဂျာအစွန်းရောက်တွေက2019ခုနှစ်တုန်းကဝင်ရောက်တိုက်ခိုက်ခဲ့တာကိုတုံ့ပြန်တဲ့မြန်မာစစ်တပ်ရဲ့စစ်စင်ရေးတွေကြောင့်နောက်ဆက်တွဲတိမ့်နေချီတဲ့ဒုက္ခသည်တွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်တင်းရှောင်သွားခဲ့ကြတာပါမြန်မာအာဏာပိုင်တွေကတော့ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုတရားဝင်အသိမှတ်ပြုလက်မခံပေမဲ့ရခိုင်ပြည်နယ်ကထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုစစ်စစ်လက်ခံမှာဖြစ်ကြောင်းပြောဆိုထားပြီးဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ရောကုလသမဂ္ဂနဲ့ပါတီးခြားစီနားလည်မှုစာကြွန်လွှာလက်မှတ်ရေးထိုးထားပါတယ်ရှင
်။ကိုဗစ်ကပ်ရောဂါကာကွယ်ဆေးအပြည့်ထိုးပြီးသားသူတွေအနေနဲ့နောက်ထပ်အားဖြည့်ဆေးထိုးဖို့လိုမလိုဆိုတာနဲ့ပတ်သက်လို့အချက်အလက်ပြည့်ပြည့်စုံစုံမရှိသေးဘူးလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါတယ်။ဆေးထိုးထားပြီးသူတွေကိုထပ်ပြီးထိုးပေးမယ့်အစားကမ္ဘာပေါ်မှာမထိုးရသေးတဲ့သူတွေထိုးဝင်ရအောင်ဦးစားပေးဖို့တိုက်တွန်းနေတဲ့ WHO ကနောက်ထပ်ကာကွယ်ဆေးထိုးမယ့်အစီအစဉ်ကိုဆိုင်းငံ့ထားဖို့လည်းတိုက်တွန်းလိုက်ပါတယ်။
On the boosters, first of all, it's not conclusive.
Now, that as PSA to be lo, Joshim Shi Sura, Didi Jaja, Madia de lo, Seychaya, the last Sura, Madia de Babu, a young Grega, Digesago, Pioke, Bubare lo, WHO, Atuye Mujo, Tetro, Gabriel Siska, Switzerland, and Geneva Mio, Tanajo, Bowman, Transaction, Lewema, Piosu Lai Daba, Sierra, and Nanganri Kawazi, the Chima, Matona, and Chima, Chanda, and Nanganri Garo, Nauta, Apiazi, Tobu, Season Ida Ha, Chiwin, Menino Fulu, Le Piobare, Nauta, Seto, Bida Ha, Kabaka, Yoga, Jigo, Lumiopo, Josa Yama, Ataugu, and Agenda, Pina, and Elu, Le Piobare, Kamia.
American Tapa Winnie, Govic Gagwe, see a man so Tonan Tabu. က ကာကွယ်ရေးဝန်ကြီး Lloyd Austin ကဗုဒ္ဓဘူးနေ့ကညွှန်ကြားချက်ထုတ်ပြန်လိုက်ပါတယ်။ Pfizer COVID ကာကွယ်ဆေးကို American အစားအစာနဲ့ဆေးဝါးကုတ်ကဲရေးဌာန FDA ကအပြည့်အဝခွင့်ပြုလိုက်ပြီးနှစ်ရက်အကြာမှာအခုလိုထုတ်ပြန်လိုက်တဲ့ညွှန်ကြားချက်ကြောင့်ကာကွယ်ဆေးမထိုးရသေးတဲ့ American တပ်ဖွဲ့ဝင်8သိန်းကျော်မဖြစ်မနေဆေးထိုးကြရမှာဖြစ်ပါတယ်။ကာကွယ်ရေးဝန်ကြီးရဲ့အမိန့်မှာကာကွယ်ဆေးကိုဘယ်အချိန်အပြီးထိုးရမလဲဆိုတာဖော်ပြမထားပေမဲ့သက်ဆိုင်ရာတန်ရင်းတက်ဖွဲ့အလိုက်အစီအခံတင်ပြဖို့ညွှန်ကြားထားပါတယ်။ကာကွယ်ရေးဝန်ကြီးကတော့တိုင်းပြည်ကိုကာကွယ်ဖို့ကိုယ်တိုင်ကျန်းမာတန်ဆွမ်းပြီးအသင့်ရှိဖို့လိုအပ်ကြောင်းပြောဆိုထားပါတယ်။ဩဂုတ်လ18ရက်နေ့ထိဆိုရင်လက်ရှိတာဝန်ထမ်းဆောင်နေတဲ့ပြည်တွင်းကာကွယ်ရေးနဲ့အရန်တပ်ဖွဲ့ဝင်တသန်းကျော်ဟာကာကွယ်ဆေးအပြည့်ထိုးပြီးထားဖြစ်တယ်လို့နောက်ထပ်နှစ်သန်းခွဲနီးပါးလောက်ဟာလည်းကာကွယ်ဆေးပထမအကြိမ်ထိုးနှံထားပြီးဖြစ်တယ်လို့ပင်တဂွန်စစ်ဌာနချုပ်ကပြောပါရယ်အမေရိကန်စစ်တပ်မှာတာဝန်ထမ်းဆောင်နေတဲ့တပ်ဖွဲ့ဝင်ပေါင်း 1.3 သန်းကျော်ရှိပြီးအခြားပြည်တွင်းကာကွယ်ရေးနဲ့အရန်တပ်ဖွဲ့ဝင်ပေါင်း 8 သိန်းနီးပါးရှိပါရယ်ရှင်
အမေရိကန်ပြည်ထောင်စုနယူးယောက်ပြည်နယ်မှာကိုဗစ်ကပ်ရောဂါကြောင့်သေဆုံးသူအရေအတွက်ဟာအရင်အုပ်ချုပ်ရေးမှူးဟောင်းလက်ထက်မှာကြေညာထားတာတဲ့12,000နီးပါးပိုများနေတဲ့အကြောင်းအုပ်ချုပ်ရေးမှူးသစ်ကက်သေးဟိုချူးကပြောလိုက်ပါတယ်။အမေရိကန်ရောဂါထိန်းချုပ်ရေးကာကွယ်ရေး CDC ကိုပေးပို့တဲ့သေစင်းအရကိုဗစ်ကပ်ရောဂါကြောင့်သေဆုံးသူပေါင်း 95,395 ယောက်ရှိကြောင်းအုပ်ချုပ်ရေးမှူးရုံးဝက်ဘ်ဆိုက်မှာအင်္ဂါနေ့ကဖော်ပြခဲ့ပါတယ်ဒီကိန်းဂဏန်းဟာအုပ်ချုပ်ရေးမှူးအဖြစ်တနင်္လာနေ့ကတာဝန်ယူခဲ့တဲ့အန်ဒရူးကူမိုထုတ်ပြန်ထားတဲ့ကိန်းဂဏန်းဖြစ်တဲ့43,415ယောက်ထက်10,000ကျော်ပိုများနေပါတယ်ခင်ဗျာ
သောသားပရိနိမနဲ့ခင်ထေတန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမှန်ရင်ချင်းနိုင်တဲ့ကိုခင်မောင်စိုးမင်းတို့ပြောပြခဲ့ကြတာပါခင်ဗျာ VOA ရကနေအခုထုတ်လွှင့်ပေးနေတဲ့ဒီအစီအစဉ်ကို burmese.voanews.com အင်တာနက်ဆာမျက်နှာမှာလည်းတိုက်ရိုက်လာရောက်နားဆင်နိုင်ပါတယ်အပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာကျွန်တော်တို့အရင်အဆုံးသတင်းပေးပို့ချက်တွေကိုထုတ်လွှင့်မှာဖြစ်ပါတယ်မြန်မာနိုင်ငံရဲ့ပြည်တွင်းစစ်ကိုတက်ဆိုင်ရာအဖွဲ့အစည်းတွေအားလုံးပါဝင်ပြီးတရားမျှတတဲ့နည်းလမ်းနဲ့ဆွေးနွေးမှသာဖြည့်ဆင်းနိုင်လိမ့်မယ်လို့ယုံကြည်ကြောင်း KIA ကချင်လက်နက်ကင်အဖွဲ့ရဲ့သဘောထားကိုထုတ်ပြန်လိုက်ပါတယ်။ဒီသဘောထားဟာမြန်မာတနိုင်ငံလုံးနဲ့တက်ဆိုင်တဲ့သဘောထားဖြစ်ပြီးစစ်ကောင်စီနဲ့ KIA တီးတန့်ဆွေးနွေးဖို့မရှိကြောင်းလည်းပြောပါတယ်။ရန်ကုန်ကလာတဲ့သတင်းအပြည့်စုံကိုတော့ကိုအောင်မြတ်သူကပြောပြမှာဖြစ်ပါတယ်ခင်ဗျာ
။မြန်မာနိုင်ငံအနှံ့မှာတိုက်ပွဲဖြစ်တာတွေဘုံပေါက်ကွဲတာတွေပြစ်ခတ်တပ်ပစ်တာတွေဖြစ်ပေါ်နေချိန်နိုင်ငံတကာကမြန်မာအရေးကိုဆွေးနွေးဖြေရှာဖို့တိုက်တွန်းနေချိန်မှာပဲ KIA ကသူတို့ရဲ့ယက်တီချက်သဘောထားကိုထုတ်ပြန်လိုက်တာပါ။KIA ရဲ့ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ဘူးကမြန်မာနိုင်ငံရဲ့ပြဿနာတွေဖြေရှင်းရေးနဲ့ပတ်သက်တဲ့ KIA ရဲ့သဘောထားကိုအခုလိုပြောပါရယ
်အရေးကြီးတဲ့အပိုင်းအရေးနဲ့ပတ်သက်လို့ကတော့ကျွန်တော်တို့မြန်မာနိုင်ငံရဲ့ဒီပြည်သူစစ်တွေဘောတော့မတည်ငြိမ်ဖြစ်တဲ့ဟာတွေဘောတော့ကျွန်တော်တို့တရားတဲ့နည်းလမ်းကိုရှာပေးမှဒီဆွေးနွေးတဲ့အဖွဲ့အစည်းတွေအားလုံးနဲ့သူ့ဆုံဆွေးနွေးတဲ့နည်းလမ်းတွေမှသာလေဖြေရှင်းနိုင်မယ်လို့ကျွန်တော်တို့ယုံကြည်တဲ့ချက်ပြီးခန္ဓာရှိတဲ့အကြောင်းတွေကိုကျွန်တော်တို့ရေးထားတာရှိပါတယ်။ပြောမဆိုလို့ရှင်တော့အားလုံးကဒီမြန်မာနိုင်ငံအရေးကိုဆောင်ရွက်နေတဲ့နိုင်ငံအဖွဲ့အစည်းတွေတခြားတော့ဒီတိုင်းသားနဲ့ကအဖွဲ့အစည်းတွေစစ်ကောင်စီတွေအားလုံးတကယ်အတိအကျမှန်ကန်တဲ့တရားနဲ့နည်းလမ်းကိုရှာပေးမှဆွေးနွေးတဲ့နည်းလမ်းတွေမှသာလို့ကျွန်တော်တို့ဖြေရှင်းနိုင်မယ်လို့ကျွန်တော်တို့ခန္ဓာရှိကြောင်းအဲ့ဒါဒီဖြစ်ပါတယ်ခင်ဗျာ
။ဒီသဘောထားဟာမြန်မာတိုင်းနိုင်ငံလုံးနဲ့သက်ဆိုင်တဲ့မူဝါဒဖြစ်ကြောင်းလည်းအခုလိုဆက်ပြောပါရစေ။
တို့တို့သူပြန်ကြေကြတဲ့ကတော့အားလုံးအတွက်မိဘိုင်းဆိုင်ရာပဲဖြစ်ပါရဲ့အခုဥမာ NUG တို့တခြားနိုင်ငံရေးဒီပါတီတွေကသူတို့ကလှုပ်ရှားမှုတွေကိုကျွန်တော်တို့ကဒီသဘောမတူတာတွေခြုံချတာတွေကန့်ကွက်တာတွေအနေနဲ့ပတ်သက်တဲ့ဒီသဘောထားတွေလုံးဝမကွာပါဘူးသူတို့တို့မှလည်းသူတို့လုပ်ပါစေပေါ့ကျွန်တော်တို့လည်းပူးပေါင်းကြည့်တဲ့နေရာမှာပူးပေါင်းမှဖြစ်ပါရဲ့အခုကျွန်တော်တို့ထုတ်တဲ့သဘောထားကတော့အားလုံးမြန်မာနိုင်ငံတစ်ခုလုံးနဲ့ဒီဆိုင်နေတဲ့မူဝါဒပေါ့နော် policy ဆိုင်ရာဒီဝါထားပဲဖြစ်ပါလေ
ဆွေးနွေးဖြေရှာမှာစစ်ကောင်စီနဲ့ KIA ကိုတည်တံ့ဆွေးနွေးဖို့မရည်ရွယ်ကြောင်းလဲဘုံမူကြီးနော်ဘူးကအခုလိုပြောပါတယ
်တည်တံ့ကတော့ဘာမှမရှိပါဘူးနော်ကျွန်တော်တို့ KO နဲ့ဒီစစ်ကောင်စီတည်တံ့တွေ့ဆုံဆွေးနွေးဖို့ဆိုတဲ့ဒီဌာနတွေတော့မဟုတ်ပါဘူးအဲ့ဒါကျွန်တော်တို့အားလုံးနဲ့ဆိုင်တဲ့ဟာကူပဲကျွန်တော်တို့ဒီဌာနရှိတဲ့အကြောင်းတွေကကျွန်တော်တို့ရေးထားတာဖြစ်ပါလေ
KIA ထုတ်ပြန်ချက်မှာပါဝင်တဲ့ကျန်တဲ့ချက်တွေကတော့လက်ရှိအခြေအနေအရတိုင်းရင်းသားလက်နက်ကိုင်တွေနဲ့နိုင်ငံရေးပါတီတွေရဲ့လုပ်ငန်းစဉ်တွေကိုပိတ်ဆို့နေကြောင်း ကိုဗစ်ကပ်ရောဂါကြောင့်ပြည်သူတွေအားကိုးရမဲနေကြောင်းနိုင်ငံတကာနဲ့အိမ်နီးချင်းနိုင်ငံတွေကကပ်ရောဂါတိုက်ဖျက်ရေးအတွက်ကူညီတာကိုကျေးဇူးတင်ကြောင်းဒီလိုအကူအညီတွေဆက်ပေးဖို့နဲ့ KIO အနေနဲ့ပူးပေါင်းသွားမှာဖြစ်ကြောင်းဆိုတာတွေပါဝင်ပါတယ်။ KIO ရဲ့ကြေညာချက်နဲ့ပတ်သက်ပြီးစစ်ကောင်စီရဲ့သဘောထားကိုစစ်ကောင်စီပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထောင်ကအခုလိုပြောဆိုပါတယ်။ဒီ
တိုင်းသာလက်နက်ကင်ဖွဲ့စည်းတဲ့ပတ်သက်ပြီးကျွန်တော်တို့အနေနဲ့သဘောထားကတော့ဒီ NC ပါတိုင်းအောက်ရဖို့ညဉ့်ညမ်းရေးကိုဒါအများအားဒါလက်ခံကြိုးစားရရှိပါတယ်ဒီဒီကြတဲ့နဲ့ပတ်သက်ပြီးကျွန်တော်တို့အင်ဂျင်နီယာတော်အနေနဲ့ကတော့အကောင်းမြင်သဘောထားပဲရှိပါတယ
်တစ်ဆက်တည်းမှာပဲတက်မတော်အနေနဲ့တိုင်းသာလက်တကိုင်အဖွဲ့အနေနဲ့ပြစ်ခတ်ရဆက်ပေးတာကြောင့်နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီရဲ့ရှေ့လုပ်ငန်းစဉ်နဲ့ဥတီချက်ပါအချက်တွေအတိုင်းထာဝရညဉ့်ညမ်းရေးရဖို့ NCA စာချုပ်အတိုင်းဆောင်ရွက်နေကြောင်းကိုဗစ်ကာကွယ်ဆေးထိုးလုပ်ငန်းတွေကိုတိုင်းသာလက်တကိုင်နယ်မြေတွေမှာပါဆောင်ရွက်သွားမှာဖြစ်ကြောင်းပြောဆိုပါတယ်KIA ကချင်းလက်နက်အဖွဲ့ဟာ NCA စာချုပ်ကိုလက်မှတ်ရေးထိုးမထားသေးဘဲ bilateral ကနှစ်ဖက်အပြည့်ရဲ့စာချုပ်ချုပ်ဆိုရေးအတွက်ဆွေးနွေးနေတဲ့အချိန်မှာ COVID-19 ကပ်ရောဂါဖြစ်ပေါ်တာနဲ့စစ်တပ်ကအာဏာသိမ်းခဲ့တာကြောင့်ဆွေးနွေးပွဲတွေရပ်ဆိုင်နေကြတာဖြစ်ပါတယ်။လက်ရှိမှာတော့စစ်ကောင်စီတပ်တွေနဲ့ KIA အကြားမှာကချင်းပြည်နယ်ရှမ်းပြည်နယ်မြောက်ပိုင်းနဲ့စကိုင်းတိုင်းမြောက်ပိုင်းဒေသတွေမှာပါတိုက်ပွဲတွေဖြစ်နေခဲ့ပါတယ်ခင်ဗျာ။
ကိုအောင်မြတ်သူပြောပြသွားတာပါခင်ဗျာ။အခုတခါတော့ရခိုင်ဘက်ကအခြေအနေကိုလည်းကြည့်အောင်ပါရခိုင်ပြည်နယ်မှာအုပ်ချုပ်ရေးနဲ့တရားစီရင်ရေးပိုင်းကိုရခိုင်လက်နက်ကိုင် AA အဖွဲ့ကစတင်လှုပ်ဆောင်နေပြီလို့ပြောဆိုပြီးနောက်ရခိုင်ကမြို့နယ်တချို့မှာမြန်မာဆရာနာပိုင်းတွေဘက်ကလူညုံရေးတင်းကျပ်စစ်ဆေးတာတွေနဲ့လက်နက်ကြီးနဲ့ပစ်ပြီးတော့လေ့ကျင့်နေတာတွေလှုပ်ဆောင်ခဲ့တာကြောင့်ရခိုင်ဒေသမှာစစ်ပွဲတွေပြန်ဖြစ်မှာကိုဒေသခံတွေစိုးရိမ်နေပါတယ်ဒီအကြောင်းကိုငြင်းညံကတင်ပြထားပါတယ
်ရခိုင်ပြည်နယ်မှာအုပ်ချုပ်ရေးနဲ့တရားစီရင်ရေးပိုင်းကိုရခိုင်လက်နက်ကိုင် AA အဖွဲ့ကစတင်လှုပ်ဆောင်နေပြီလို့ပြောဆိုပြီးတဲ့နောက်ပိုင်းကြောက်ဖြူမြို့နယ်မှာ AA နဲ့ဆက်ဆက်သူတွေကိုအကြောင်းကြားပေးဖို့နဲ့ AA အဖွဲ့ရဲ့ထုတ်ပြန်ချက်တွေကိုရက်ွက်တွေမှာကတ်ထားတာတွေ့ရင်သတင်းပေးဖို့တပ်ဆိုင်ရာအုပ်ချုပ်ရေးမှုတွေကိုစစ်ကောင်စီကပြီးခဲ့တဲ့ရက်ပိုင်းမှာပြောဆိုထားတယ်လို့ကြောက်ဖြူမြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဟောင်းဦးဖိုးဆန်ကပြောပါတယ
်အုပ်ချုပ်ရေးမှုဟာတဲ့ထူးခြားတော့အရင်ကိုပြည်နယ်ပတ်သက်လို့အေးရနေရင်သူတို့လက်ကန်စာတွေပညာရှက်တွေထုတ်တယ်အဲ့ဒီဥစ္စာတွေကိုရှုံရွက်တွေမှာစာတွေလိုက်ပြီးကတ်ထားတယ်ဆိုတဲ့ဥစ္စာတွေကိုတွေ့လို့ရှိရင်အကျုံးကြောပြရမယ်အတူတူကတ်လေးဆိုတဲ့ဥစ္စာတွေကိုခင်ဗျားတို့သိပြရမယ်ဆိုပြီးအဲ့လိုပြောတာရှိတယ်နောက်ပြီးရင်အေးနဲ့ပတ်သက်လို့ဆိုတဲ့လူတွေရှိလို့ရှိရင်ခင်ဗျားတို့ပတ်သင်းပြရမယ်ဆိုပြီးအဲ့လိုသူတို့ကိုအကျုံးကြောပြဖို့အတွက်မှားတယ်လို့အဲ့လို
ဒါအပြင်ကြောက်ဖြူမြို့နယ်အပါအဝင်မြို့နယ်တချို့မှာလည်းရဲနဲ့စစ်တပ်ပူးပေါင်းထားတဲ့လုံခြုံရေးတပ်ဖွဲ့တွေကလမ်းသွာလမ်းလာတွေကိုစစ်ဆေးနေတာတွေရှိသလိုကျေးရွာအတွင်းစစ်ကြောင်းတွေဝင်ထွက်သွားလာတာတွေလည်းရှိနေတာပါဒါအပြင်စစ်တွေပောက်တော့ရသေးတောင်နဲ့ပုံနှကျွန်းမြို့နယ်တွေဘက်ကပင်လယ်ပြင်မှာလက်နက်ကြီးပြည့်လေ့ကျင့်တာတွေရှိနေတာကြောင့်တိုက်ပွဲတွေပြန်ဖြစ်လာမှာကိုလည်းဒေသခံတွေကစိုးရိမ်နေကြတယ်လို့ဦးဖိုးဆန်ကပြောပါတယ
်ကျွန်တော်တို့ကတော့စစ်ပွဲဖြစ်တာကိုတော့မလိုလားဘူးအများပြည်သူကဒါနဲ့ဒီငင်းငင်းချမ်းချမ်းနဲ့ဒီအဲ့တော့ဒီနိုင်ငံရေးကိစ္စကိုအစိုးရနဲ့အဲ့ဒါဟိုဘက်ကတော့အဲ့ဒါကလိုရှင်းတဲ့ကိစ္စကလေးပဲသူတို့အဲ့ကြသူတို့ဆွေးနွေးအစိုးရဖက်ကလေးဒီလိုချင်ညှိနှိုင်းတိုင်နေရင်အကောင့်ဆုံးတိရောက်နိုင်ရတော့အကောင့်ဆုံးဖြစ်မယ်လို့တော့ထင်ပါတယ်စစ်ဖြစ်တာကတော့မကောင်းပါဘူးဒီပါလေဒီသူအများပြည်သူတွေနားတယ်ဟိုမြောက်ဒီစာရင်ကြည့်တာကတော့ဒီလူစုပဲဖြစ်တယ်ဆိုတာကိုတော့ကျွန်တော်တို့ကလက်တွေ့နဲ့ဝေးတဲ့တပင်းမင်းတို့ကလည်းပဲအချိန်မှဖြစ်တော့တဲ့ဥစ္စာမှာဒီလူစုကတော်တော်ကိုမြင်လာတာကိုဟူးတက်ကြည့်ကျွန်တော်ရဆစ်ဖြစ်တဲ့အတွက်အဲ့လိုဆစ်ဖြစ်တာကိုတော့မကုံဘူးလို့တော့မြင်ပါတယ
်။ရခိုင်ပြည်နယ်အတွင်းတိုက်အင်အားတိုးချဲ့တာတွေရှိတယ်လို့ဒေသခံတွေကပြောဆိုနေကြပေမဲ့လည်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့ညင်းပါတယ်။ရခိုင်ပြည်နယ်အတွင်းအေးအေးရခိုင်လက်နက်ကိုင်အဖွဲ့ထိန်းချုပ်ထားနိုင်တဲ့နေရာအထူးသဖြင့်ရခိုင်ကျေးလက်ဒေသတွေမှာAA ကတရားစီရင်ရေးလှုပ်ဆောင်နေတာရှိသလိုတဖက်မှာလည်းစစ်ကောင်စီဘက်ကလုံခြုံရေးတင်းကျပ်တာနဲ့ AA အဖွဲ့နဲ့ဆက်ဆက်သူတွေကိုသတင်းပေးဖို့ပြောဆိုထားတာပါအခုလိုတက်တဲ့ AA အဖွဲ့အကြားရခိုင်ပြည်နယ်အတွင်းအားပြိုင်မှုတွေကြောင့်စစ်ပွဲတွေပြန်ဖြစ်လာမှာကိုဒေသခံတွေကစိုးရိမ်နေကြပါတယ်ခင်ဗျာ
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံ line ကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူလူမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Utelsat 70B Asia Bing Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။ VOA မြန်မာပိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ Facebook စာမျက်နှာလိပ်စာက facebook.com/va.bamis.news ဖြစ်ပါတယ်မြန်မာနိုင်ငံကပြည်ထောင်စုတွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါတယ်เนา
ะလူလူမိတ်ဆွေရုပ်သံအစီအစဉ်မှာ VO ရဲ့ထုတ်လွှင့်ချက်တွေကိုရှုစားနိုင်ပါတယ်ခင်ဗျာအခုတခါတော့မင်းကင်းဘက်ကအကြောင်းကိုလည်းတင်ပြခြင်းပါတယ်ဇူလိုင်လကမင်းကင်းမှာစစ်ကောင်စီတပ်ကဖမ်းဆီးသွားတဲ့မင်းကင်း PDF တပ်ဖွဲ့ဝင်50ကျော်ရဲ့မိသားစုဝင်တချို့ဟာသူတို့ကိုယ်တိုင်ကလုံခြုံရေးအရထွက်ပြေးနေရတာကြောင့်ဖမ်းဆီးခံထားရသူတွေကိုထောင်ဝင်းစားသွားမတွေ့ရဲပဲဖြစ်နေပါတယ်။ဒီအကြောင်းရန်ကုန်လာတဲ့သတင်းကိုတော့နန်းလောင်ကပြောပြပါမယ်
။မင်းကင်းမြို့နယ်တောင်ဖြူရွာမှာလွန်ခဲ့တဲ့ဇူလိုင်လ28ရက်နေ့ကမင်းကင်း PDF အဖွဲ့ဝင်50ကျော်ကိုပြူစောတီအဖွဲ့ဝင်လို့ဆိုသူတွေကဝိုင်းဖန်ပြီးတော့စစ်တပ်လက်ထက်လွှဲပေးခဲ့တာပါ။အဲ့ဒီရွာမှာပြူစောတီအဖွဲ့ဝင်တွေလို့ဆိုသူတွေစီရေးလေ့ကျင့်နေတဲ့အကြောင်းမင်းကင်း PDF အဖွဲ့ကတင်ရလို့ဆိုပြီးတွားထောက်လာတဲ့အချိန်မှာပြစ်ခတ်မှုဖြစ်ပြတဲ့နောက်အဖမ်းခံလိုက်ကြရတာလို့မင်းကင်း PDF အဖွဲ့ကောင်ဆောင်သူက VOA ကိုပြောဆိုထားပါတယ်။တောင်ဖြူရွာဖြစ်စဉ်နဲ့ပတ်သက်ပြီးတော့အကြမ်းဖက်တောင်ကျန်သူအလောင်းသုံးလောင်းအရှင်53ကိုတူမီတနအလဲ50နဲ့အတူအရှင်ဖမ်းမိခဲ့တယ်လို့စစ်ကောင်စီကဓာတ်ပုံတွေနဲ့တကွအတင်းထုတ်ပြန်ခဲ့ပါတယ်။အဖမ်းခံရတဲ့မင်းကင်း PDF တပ်ဖွဲ့ဝင်တွေထက်ကအယောက်30ကျော်ကိုစကိုင်းတိုင်းကလေးမြို့မှာရှိတဲ့မော်လိုက်ကလေးအချင်းထောင်ကိုပို့ဆောင်ထားပြီးတော့ကြံတဲ့သူတွေစစ်ဆေးရုံမှာစေကူတမှုခံယူနေတဲ့အကြောင်းတင်ရတယ်လို့မိသားစုဝင်တွေက VOA ကိုပြောပါတယ်။အဖမ်းခံရတဲ့တားဖြစ်သူကိုထောင်ဝင်စာတွေ့ချင်ပေမဲ့မိသားစုဝင်တွေကိုရင်ကထွက်ပြေးပုန်းရှောင်နေရတာကြောင့်သွားမတွေ့ရဲပဲနဲ့အဝေးကနေစိတ်ပူနေရတယ်လို့အဖမ်းခံထားသူရဲ့မိသားစုဝင်တူက VOA ကိုပြောပါတယ်
။မော်လိုက်ကိုပို့လိုက်တယ်လို့တော့ကြားလာချင်းကျမသားများအရင်ဆုံးကိုပို့တယ်တဲ့ကျမသားတို့အများလည်းကျမတို့ကလည်းဒဏ်ရာတွေပါတယ်ကိုလည်းကိုလည်းမမြောက်ချင်းသူတို့ကမတရားနှိပ်စက်ပြီးတော့မှပို့တာဆိုတော့ဒဏ်ရာတွေကိုလက်ကျိုးတဲ့လူနဲ့အဲ့နဲ့လို့တော့သတင်းတွေရလာချင်းဒါပဲကိုရင်ကတော့ဘယ်သူမှတွေ့လို့မရဘူးချင်းသွားတွေ့ခြင်းနဲ့ရှင်ကျမသားလေးကိုလည်းစိုးရင်နဲ့ပတ်ဆံလေးတွေပါလေးတွေနဲ့ပို့ခြင်းနဲ့ထမ်းမလာလဲသွားတွေ့ခြင်းနဲ့ရှင်အဲ့ဒါကိုမှကျမတို့ကလာမသွားရဲလို့ပဲအခုမသွားရတာရှင်ကျမတို့ထွက်ပြေးတိတ်ဆောင်နေရတာရှင်တော့လည်းမှပဲနေရတာရှင
်အဖမ်းခံရသူနောက်သူရဲ့မိသားစုဝင်ကလည်းထောင်ဝင်းစားသွားတွေ့ရင်နဲ့အဖမ်းခံရမှာကိုစိုးရင်နဲ့လို့ပြောပါတယ
်လောလောဆယ်တော့တွေ့လို့မရသေးတဲ့အတွက်ဘယ်သူမှလည်းသွားတွေ့ရတာမျိုးလည်းမရှိသေးဘူးကြတွေ့လို့ရှိလို့ရှိရင်ပေါ့မိသားစုတွေကဆွဲစီမှာမျိုးတွေပေါ့လေဒီအခွဲဒီကဒါမျိုးတွေလုံရင်ပေါ့ဒီမိသားစုတွေကအကျိုးဆက်ခံစားရတဲ့အခု message မျိုးတွေပေါ့ဒီမိသားစုတွေကမှဒီသူတွေကိုအလိုမျိုးတွေအတိရောက်သွားမှအဲ့လိုတွေဆိုရင်လည်း
စစ်ကြောရေးမှာဒဏ်ရာရရှိသူနဲ့ COVID positive ဖြစ်တဲ့သူတွေကိုစစ်ဆေးရုံမှာဆေးကုသပေးနေတဲ့အကြောင်းကြားသိရတယ်လို့လည်းဆက်ပြောပါတယ်
ကျားတဲ့တင်းလေရတော့အခုကပိုဆက်တက်ကလည်း9ရောက်တွေ့ရပေါ့နောက်ပြီးတော့ကျတော့အခုပြောတဲ့ကျိုးတုတ်တဲ့တန်ရာတွေကလက်တွေပါတွေပုံလုံးမှုစိတ်ကုနေရတာလည်း9ရောက်အဖွဲရှိတယ်ပေါ့ကျမကြီးကောင်းတဲ့လူတွေကတော့အခုပြောတဲ့မော်လိုက်ကလေးအချုပ်ထောင်လေးကိုရောက်သွားပြီအဲ့လိုတွေတင်းနေရတာပေါ့
စစ်တပ်ပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့အဖမ်းခံထားသူတွေရဲ့အခြေအနေနဲ့ပတ်သက်လို့ဘာမှမပြောဘဲသူတို့ကိုဥပဒေအရအရေးယူသွားမယ်လို့ပဲပြောပါတယ
်လက်ရှိအခြေအနေကတော့ကျွန်တော်တို့ဒါဆစ်ဆင်းနေတာရှိပါတယ်ဗျာအစိမ်းနဲ့ကြရှိတယ်ကျွန်တော်တို့ဟွာပဲဥရည်နဲ့အညီပဲဆောင်ရွက်သွားပါမယ်
တောင်ဖြူရွာဖြစ်စဉ်မှာစစ်ကောင်စီဘက်ကအလောင်း၃လုံးနဲ့53အရှင်ဖမ်းမိခဲ့ကြောင်းထုတ်ပြန်ပေမဲ့အမှန်တကယ်အဖမ်းခံရသူက59ဦးဖြစ်တယ်လို့ PDF ဘက်ကပြောပါတယ်ဖမ်းဆီးခံရသူတွေဟာအသက်18နှစ်ကနေ50အရွယ်ထိဖြစ်ပြီးလူငယ်တက္ကသိုလ်ကျောင်းသားတွေအများစုပါဝင်ပါတယ်လက်ရှိမှာ48ဦးသာအသက်ရှင်လျက်ရှိပြီးတော့ PDF ကောင်းဆောင်လို့ယူဆရသူ9ဦးအသက်ခံရတဲ့အကြောင်းမိသားစုဝင်တွေပြောဆိုထားပေမဲ့ VOA ကတိကျအတည်ပြုလို့မရသေးပါဘူ
းနန်းလောင်ပြောပြသွားတော့ပါခင်ဗျာအခုတခါတင်ပြခြင်းတာကတော့ဒီစကိုင်းတိုင်းချောင်းမြို့နယ် တော်ကြောင်လေးကြေးရွာမှာအရက်ဖက်ကားတွေပရဟိတကားတွေကိုအသုံးပြုပြီးတော့စစ်ကောင်စီတပ်တွေကရွာမှာရှိတဲ့ရွာသားလေးဦးကိုဝင်ရောက်ဖမ်းဆီးသွားတယ်လို့ဒေသခံတွေကပြောပါတယ်။ငွေကြေးတွေကိုလည်းတင်းစီသွားခဲ့တယ်လို့ဆိုပါတယ်။ VOA သတင်းတော့မအေးမာကသတင်းပေးပို့ထားပါပါ
။စကိုင်းတိုင်းချောင်းမြို့နယ်တော်ကြောင်လေးကြေးရွာကိုစစ်ကောင်စီတပ်တွေကပရဟိတလူမှုရေးအသင်းကားတွေနဲ့ဝင်ရောက်လာပြီးရွာသားတွေကိုလာရောက်ဖမ်းဆီးပြီးရိုက်နှက်တာအပြင်ငွေကြေးတွေကိုယူသွားတယ်ဆိုပြီးစကိုင်းတိုင်းအမြင့်တိုက်နယ်ရဲ့တပိတ်ကောင်းဆောင်ကိုဖြိုးဝေကအခုလိုပြောပြပါဗျ။
အနည်းကညနေ3နာရီခွဲလောက်ဖြစ်နေလက
်။ဟုတ်ကဲ့
ဟိုပါစစ်ကောင်စီတပ်တွေကဒီတော်ကြောင်လေးကြီးကကိုဝင်လာတယ်။သူတို့ကဖုန်ကြီးကြောင်ကားတွေလည်းတုံးလာတယ်။နောက်ကြတော့ကျမ်းမာရေးကားတွေလည်းတုံးလာတယ်။ဟိုသူတို့ပထမဆုံးအိတ်ကိုင်းနဲ့ဝင်လာတယ်။ဝင်လာပြီးတော့အဲ့မဲ့တော်ကြောင်လေးရွာတဲ့ဝင်ချင်းတနက်တွေပြစ်ဖောက်ပလိုက်တယ်။အဲ့တော့ဖောက်ပြီးတော့ဟိုပေါ့နော်ပထမဆုံးရွာအဝင်ကကွင်းရဆိုင်ကိုဝင်တယ်။ရွာဝင်မှာကွင်းရဆိုင်။ဥရှိမက်ဆိုတဲ့လူကိုတိတလားဆိုပြီးတော့မီးတယ်။အဲ့နဲ့ကိုရဆိုင်ပိုင်ရှင်ကပေါ့နော်ကိုနဂါဆိုတဲ့ကိုရဆိုင်ပိုင်ရှင်ကမတိဘူးလို့ပြောတဲ့အတွက်သူတို့ကိုလင်ရမလားဆိုပြီးတော့ကိုနဂါဆိုတဲ့လူကိုနောက်ပြန်ပေါ့လက်ထိတ်ခတ်လိုက်တယ်လက်ထိတ်ခတ်ပြီးတော့တန်တုပ်တွေနဲ့ပိတ်ရိုက်တယ်လို့ပြောတယ်ရောမြောက်ပိုင်းကအိမ်တဲ့အိမ်ကိုဝင်နေဝင်ပြီးတော့ဆိုင်ကယ်3ပြီးယူတယ်မြောက်ပိုင်းကဥပုသွင်းဆိုတဲ့အိမ်ကိုလည်းဝင်နေဝင်ပြီးတော့အဲ့အိမ်ကတော့ပတ်စံ15ပိန်းပါသွားတယ်ပြောတယ်နောက်ထပ်တဲ့အိမ်ကကြတော့စဘာရောင်းမိကလာပတ်စံ3အစိတ်ပါသွားတယ်လို့ပြောတယ်ဗျဟိုဒီကောင်တွေကဟိုအလင်းလိုက်ဒီကဟိုယူနီပိုပေါ့ဗျာစစ်ကားတွေနဲ့မဝင်မနဲ့ဟိုဟာပေါ့နာရီကားတွေအခုဖုံချောင်းကားတွေနဲ့ဝင်လာတဲ့အတွက်လူတွေလည်းအလင်းလိုက်ပြီးသွားတော့ဘာမှယူချင်းယူချင်းမရဘဲနဲ့ဟိုဒီတိုင်းချင်းတင်ပြေးကြတဲ့ဟိုတဘောဖြစ်ပါလေဗျာ
ဒါအပြင်စစ်ကောင်စီတပ်တွေဟာသူတို့ရှာနေတဲ့အကူကိုမတွေ့တဲ့အတွက်မြမဖြစ်သူကိုဖမ်းဆီးသွားခဲ့တယ်လို့လည်းကိုဖြိုးဝေကပြောပြပါတယ
်ရွာသား၃ယောက်ဖမ်းခံရတယ်ဗျာအနောက်တောင်တောင်းကအဲ့မဲ့အိမ်တဲ့အိမ်မှာအကူကိုမတွေ့တဲ့အတွက်ညီမဖြစ်သူဣတနာဖြိုးပေါ့နော်ဣတနာဖြိုးကအသက်25နှစ်အကူ PDF ထဲမှာဆိုပြီးတော့ဟိုဗထလန်သတင်းပေးကြောင်းသတင်းပေးမှုကြောင်းလို့ထင်ပါတယ် PDF နဲ့ဟွာလုပ်တယ်ဆိုပြီးတော့အဲ့မှာသူ့အကူကိုလာရှာတယ်အကူမတွေ့တဲ့အတွက်ညီမကိုဖမ်းသွားတယ်ပေါ့နော်ဖမ်းသွားပြီးတော့အကူနဲ့လာလဲလဲပါဆိုပြီးပြောသွားတယ်ဖမ်းခံရတဲ့ဟိုဣတနာဖြိုးရဲ့အကူကလည်း PDF တရားမဟုတ်ပါဘူးကြာတကယ်တော့ဒါဒလန်ကြောက်ချမှုကြောင်းဖမ်းခံရတယ်ဆိုတော့ကျွန်တော်မြင်ပါတယ်သူညီမကိုဖမ်းသွားတယ်
ဖန်စီခံနိုင်ရတဲ့မအီတနာဖြူမိသားစုကတော့သူတို့ဟာတောင်သူမိသားစုဖြစ်ပြီးစစ်ကောင်စီကဆွဆွဲတာမဟုတ်မှန်ကြောင်းလာဖန်းချိန်မှာတောင်ရဲသွားနေတာကြောင့်မမိခဲ့တဲ့အတွက်ညီမဖြစ်သူကိုဖန်စီသွားပြီးချောင်းဦးရဲစခန်းမှာချုပ်နှောင်ထားတဲ့သူတိရကြောင်ပြောပြပါတယ်။စစ်ကောင်စီတပ်တွေဟာတောချောင်းလေးကျေးရွာနဲ့နီးတဲ့အမြင့်တိုက်နယ်တပိတ်ကောင်းဆောင်ဖြစ်တဲ့သူရဲ့အိမ်ကိုလည်းဝင်ရောက်ရှာဖွေတာမျိုးတွေလုပ်ခဲ့တာရှိကြောင်းစစ်ကောင်စီကသူ့ကိုလိုက်လံရှာဖွေနေလို့တင်းရှောင်နေရတဲ့ကိုဖြိုးဝေကပြောပြပါတယ်။အခုဆိုရင်မွန်ပြည်နယ်ဘီလင်းဘက်မှာလဲရာဘာချန်လုံသမားတွေကိုရိုက်နှက်ဖမ်းဆီးပြီး PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကလူတွေဖြစ်ဆွဆွဲတာတွေရှိတယ်ဆိုပြီးဒေသခံတွေကပြောပါတယ်စစ်ကောင်စီအုပ်ချုပ်တဲ့ကာလအတွင်းမှာလူ1000ကျော်တပ်ဖြတ်ခံရပြီးလူ9000ကျော်ကတော့အကြောင်းအမျိုးမျိုးနဲ့ဖမ်းဆီးခံရတယ်လို့လဲနိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအဖွဲ့ AAPP ကလည်းပြောဆိုထားပါတယ်ရှင်
မအေးမာရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာမကြခင်မှာဦးကျော်စံသားရဲ့မြန်မာရေးသုံးသက်ချက်ပြည်သူ့ကျန်းမာရေးကဏ္ဍနဲ့အားကစားအပတ်စဉ်အစည်းအဝေးတွေကိုနားဆင်ရဖို့ရှိပါတယ
် VOA American တဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ကျတို့ဖမ်းယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနိုင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ web link ဆာကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်။INFO ဖြစ်ပါတယ်။ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamischannel ဖြစ်ပါတယ်။စလုံးပေါင်းက voabamischannel ဖြစ်ပါတယ်။ YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabamis ဖြစ်ပါတယ်။အ တဲ့နဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voabemis ဖြစ်ပါလိမ့်။ VOA American တန်ရုပ်တံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်။မင်္ဂလာမနက်ခင်းဖြစ်ပါစေဗျာ။မြန်မာစံတော်ချိန်မနေ့6နိုင်ခွဲရှိပါပြီ VOA American တန်ကကြာသပတေးနေ့မနေ့ခင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့ line meter 25 kHz 12133 line meter 40 kHz 9433 line meter 51 kHz 9859နဲ့ line meter 190 kHz 1595ပါကျွန်တော်တို့ဆက်ပြီးတော့ထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ခွဲအတွင်းမှာတော့သတင်းပေးပို့ချက်တစ်ပုဒ်နဲ့အတူလူထုကျမ်းမာရေးကဏ္ဍအားကစားကဏ္ဍနဲ့ဥကျော်ဇန်သားရဲ့မြန်မာရေးသုံးသက်ချက်တင်ဆက်တဲ့ခါမှာတော့
ခါမှာ2008အခြေခံဥတွေကိုလည်းချက်သိမ်းလိုက်ပါပြီဆိုပြီးတော့ကြေညာသွားတာရှိတယ်အဲ့တော့ကြေညာသွားလို့ရှိရင်ဒါကတော့နော်အသေးရေးရမှာဆိုတဲ့အခါကျတော့ဒီတိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတွေကလည်းရေးထားတဲ့ဒီဖက်ဒရယ်အခြေခံဥတွေတခုရှိတယ
်မြန်မာရေးသုံးသက်သူဒီပေါ်ဥရဲ့ထွန်းပါခင်ဗျာနောက်ပိုင်းမှာနားဆင်ရပါမယ်အခုတော့သတင်းပေးပို့ချက်တစ်ပုဒ်ကိုတင်ပြခြင်းပါတယ် VOA မြန်မာပိုင်းရဲ့ဆောင်းပါးရှင်ဦးစီသူအောင်မြင့်နဲ့ BBC Media Action ရဲ့ခန်းစားကြည့်အစီအစဉ်တင်ဆက်သူမတ်ထက်တ်ခိုင်တို့ကိုပဟန်ရဲစခန်းမှာချုပ်ရဲယမန်ယူထားတယ်လို့ရှေ့နေတွေကပြောပါတယ်မိသားစုဝင်တွေနဲ့တော့အခုချိန်ထိတွေ့ခွင့်မပေးသေးပါဘူးဒီချိန်နဲ့ပတ်သက်ပြီးရန်ကုန်လာတဲ့သတင်းကိုတော့မက်ခင်ဖြူတွေးပြောပြမှာဖြစ်ပါတယ်
ပဟမ်းမြို့နယ်ရွှေကုံရိပ်မုံအိမ်ယာတိုက်ခန်းတစ်ခုကနေဩဂတ်လ15ရက်နေ့မှာစစ်ကောင်စီကဖမ်းဆီးသွားတဲ့ဦးစီသူအောင်မြင့်နဲ့ BBC Media Action ရဲ့မတ်ထထခိုင်တို့ပဲရောက်နေတဲ့ဆိုတာအစောပိုင်းတုန်းကမသိခဲ့ရပဲဒီကနေ့မှမှအကျိုးဆောင်ရှေ့နေဦးခမောင်မြင့်ရဲ့ပြောဆိုချက်အရသိရတာဖြစ်ပါတယ
်ဦးစီသူအောင်မြင့်ရော2ရက်လုံးကတော့အခုကစစ်ရောရေးကနေဒီဟိုဟာပေါ့ကျွန်တော်တို့ပဟမ်းမြို့မှာရဲစခန်းမှာရောက်ပြီလို့ပြောပါတယ်ပဟမ်းရဲစခန်းမှာစစ်စီးပြီးတော့အမှုပြောင်းနေတယ်ပေါ့နော်အမှုစစ်စီးနေတဲ့ကာလဖြစ်တဲ့အတွက်ချုပ်ရမ15ရက်တော့ယူထားပါတယ်နော်မင်းငါစကြီးနဲ့စစ်ထုတ်တာဖြစ်တဲ့အတွက်အထက်အဆွဲကြီးနဲ့ညီကားတာဖြစ်တော့လူတွေ့ဆုံခွင့်တော့ခွင့်မပြုပါဘူးဒီမတ်တက်ဆိုင်ရဲ့အဝေါ်အစားတို့စားအစားတော့တို့ရောဘာရဲ့စကားမှတောင်းချတာတဲ့လူမျိုးရေဝါနေစစ်ပြည့်နေကြအောင်တော့ကျွန်တော်တို့နေ့စဉ်ပြပိုးနိုင်နေပါတယ်ဒီ COVID-19 ရောဂါကျရင်သာဝယ်တဲ့အနေနဲ့အင်ဘာဘုတ်ကိုစစ်နေပါဝင်ဒီနေ့မှစစ်ဆောင်မှုမပြီးဘူးချုပ်အမှန်ပြီးဆုံးသွားတဲ့နေ့ဂျုံးတင်နေ့မှာတော့လိုအပ်တဲ့စစ်နေလုပ်ငန်းတွေဖြစ်ဖြစ်ပါဝါတင်တာတို့ခဏစစ်နေနဲ့တွေ့ဆုံတာတို့ဒါတော့ဆောင်ရွက်လို့ရမယ်ဒီတင်ပြထားပ
ါ VOA မြန်မာပိုင်းရဲ့စောင်းပါရှင်ဦးစီသူအောင်မြင့်ဟာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်း VOA သတင်းဌာနနဲ့ Frontier မြန်မာသတင်းဌာနတွေကိုတမတော်နဲ့အိမ်ဆောင်အစိုးရအပေါ်မတရားဝေဖန်ဆန့်ကျင်တိုက်ခိုက်တဲ့သတင်းဆောင်ပါတွေရေးသားပေးပို့တဲ့အတွက်ဖမ်းဆီးထိန်းသိမ်းလိုက်တာဖြစ်တယ်လို့စစ်ကောင်စီကမကြသေးခင်ကပဲသတင်းထုတ်ပြန်ထားပါတယ်။မိသားစုဝင်တွေသူနဲ့တွေ့ခွင့်ရရင်းနဲ့လက်ရှိသူတို့ရဲ့အခြေအနေနဲ့ပတ်သက်ပြီးစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကိုမေးတာမှာတော့သူတို့ကိုဖမ်းဆီးထားတဲ့နေရာကိုအတိအကျမသိတဲ့အကြောင်းနဲ့နှစ်ဦးစလုံးကိုစီမင်းစည်းကမ်းတွေနဲ့အညီဆက်လက်လှုပ်ဆောင်မယ်လို့ဖြေကြားခဲ့ပါတယ်
။အဲ့ဒါကတော့ဗီဒီယိုကြီးမိမှသိနေကြဒီတိုင်းမိမတင်တယ်ကျွန်တော်လည်းဘူးမသိဘူးဟိုခိမ့်သိမ့်ထားတာတော့ခိမ့်သိမ့်ထားတာပဲအဲကျွန်တော်ပြောနိုင်တာတော့ဥရီနဲ့အညီပဲဆက်လုပ်မယ်လို့အဲကျွန်တော်ပြောနိုင်ပါတယ်ဘာပြောတော့သူတို့ရင်ကတိုင်ကျွန်တော်တို့ဒီ905နဲ့ဟိုပေါ့နော်ကျွန်တော်ဟိုထုတ်ပြန်တဲ့အထက်မှာလည်းပါပါတယ်905နဲ့တရားဆွဲထားတာမျိုးရှိတယ်အဲသူထုတ်ပြန်ထားပြီးသားပေါ့နော်ထုတ်ပြန်ထားပြီးသားဆက်တယ်အဲကျွန်တော်တို့ထုတ်ပြန်တဲ့အထက်မှာပါပါတယ်သူတို့ဖမ်းပြီးတဲ့အချိန်ကဘယ်ဟာတွေနဲ့တရားဆွဲထားလဲဆိုတာပါပါတယ်ဒီမိသားစုနဲ့တွေ့ဆုံနေပါ냐ဆိုတာဒါတော့ဒီလုံထုံးလုံးနေနေရတော့ဒီအော်ပြစ်ဒဏ်ဟိုချမှတ်ပြီးရတော့ဒါမှမဟုတ်လေကျွန်တော်တို့ဟိုတရားရုံးထုတ်တဲ့အခါတို့ဒါရရတော့ဒါသူ့ဟိုစီမင်းစည်းကမ်းတဲ့အတိုင်းဖြစ်လာပါလိမ့်မယ်ဗျာ
VOA မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်းကတော့ VOA အတွက်ဦးစီသူအောင်မြင့်ရေးသားပေးပို့တဲ့သတင်းဆောင်မတွေဟာအချက်အလက်အခြေခံရေးသားထားတာတွေပဲဖြစ်ပြီး VOA ကိုသတင်းဆောင်မရေးသားပေးပို့လို့ဆိုတဲ့ဆွဆွဲချက်နဲ့ဖမ်းနေဆိုရင်တော့သတင်းသမားတယောက်ကိုမတရားဖမ်းဆီးတာပဲဖြစ်တဲ့အကြောင်းမမကန်ကန်ထောက်ပြရေးသားနေတဲ့သတင်းသမားတွေကနေတဆင့်စစ်ကောင်စီအနေနဲ့ပြည်သူတွေကြားအသံကိုသိအောင်နားထောင်ဖို့ဆိုတာလိုအပ်လိမ့်မယ်လို့အာဏာပိုင်တွေကိုပြောဆိုခဲ့ပြီးဦးစီသူအောင်မြင့်ကိုအမြန်ဆုံးပြန်လွှတ်ပေးဖို့တောင်းဆိုထားပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပြည်တွင်းသတင်းမီဒီယာ၈ခုကိုထုတ်ဝေခွင့်ပိတ်သိမ်းခဲ့တယ်လို့သတင်းသမားတွေကိုဖမ်းဆီးတာတရားစွဲဆိုတာတွေလုပ်နေပါတယ်။အခုအချိန်ထိတော့သတင်းသမားအယောက်90ထက်မနည်းဖမ်းဆီးထိတ်သိမ်းခံထားရပြီး အခုလိုနောက်ထပ်ဖမ်းဆီးထိန်းသိမ်းတာတွေလည်းရှိနေဆဲဖြစ်ပါရဲ့ရှင
်မက်ကင်ဖြူတွေပြောပြသွားတာဖြစ်ပါရဲ့ခင်ဗျာအခုတော့အပတ်စဉ်အစည်းအဝေးတွေလှည့်ရောက်လာပါပြီမြန်မာရေး30ချက်ပါမြန်မာနိုင်ငံမှာဆရာနာရှင်စနစ်တိုက်ဖြတ်ရေးနဲ့အတူဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးကိုပါပေါ်ဆောင်သွားမယ်လို့ပြောနေပါတယ် CRPH ကကြွေးကြော်ခဲ့တာပါလက်တွေ့ဘလောက်ထိဖြစ်လာနိုင်ပါသလဲမြန်မာနိုင်ငံရေးတုံသက်သူဦးရဲထွန်းနဲ့ဦးကျော်စံသာတို့ဆွေးနွေးတုံသက်ထားကြပါတယ်ခင်ဗျာ
ဒီရုံးခင်ဗျာအခုမြန်မာနိုင်ငံမှာဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းရေးဖက်ဒရယ်တပ်မတော်ဖွဲ့စည်းရေးဆိုရက် CRPH ရဲ့ကြွေးကြော်စံကိုတိုင်းရင်းသားတွေသူသဖြင့်တိုင်းရင်းသားလက်နက်ကိုင်အင်အားစုတွေကစိုက်လေလေလေယုံကြည်စက်ဝင်ကြလိမ့်မယ်လို့ယူဆပါသလားခင်ဗျာ
ကျွန်တော်တို့နိုင်ငံမှာရေးကြီးတဲ့တိုင်းရင်းသားလက်နက်ကိုင်တွေတိုင်းရင်းသားနိုင်ငံရေးပါတီတွေပေါ့နော်အဲ့ဒီအရာကိုစီယုံဖို့အတွက်ကျွန်တော်တို့ CRPH ကပေါ့နော်မြန်မာညီညွတ်ရေးအစိုးရဆိုတဲ့ပုံစံမျိုးသွားမယ်လို့ပြောထားတာလည်းရှိတယ်အဲဒီအစိုးရတရားဆိုတာဟာတတ်မရှိဘဲနဲ့သူအနာဟာဒီမတည်မြဲနိုင်ဘူးသူအနာကိုမထိသိမ့်နိုင်ဘူးပေါ့နော်အဲအဲ့ဒါလို့ဒီယူဆဒီအောက်မှာဒီတိုင်းသားလက်နက်ကင်အဖွဲ့အစည်းတွေကိုသူ့ဘက်ပါအောင်စီယုံလိုက်တဲ့ကြွေးကြော်သားမယ်လို့ဟိုတုံ့တက်လို့ရပါတယ်ဗ
ျဖက်ဒရယ်တပ်မတော်ဖွဲ့စည်းရေးအမျိုးသားညီညွတ်ရေးအစိုးရဖွဲ့စည်းရေးဆိုတဲ့နေရာမှာဖက်ဒရယ်တပ်မတော်ဖွဲ့စည်းရေးဆိုတာတဲ့ဒါဖက်ဒရယ်ပြည်ထောင်စုထူထောင်ရေးဆိုတဲ့ဟာကတော့နိုင်ငံရေးအဖြစ် political unity ပို့ပြီးတော့ရရှိစေမယ့်ကိစ္စလို့ဆိုရင်ပါမလားခင်ဗျာ federal တပ်မတော်တကယ်လက်တွေ့ကြပြီးထိရောက်နိုင်တဲ့ကိစ္စလောလောဆယ်ဖြစ်လာနိုင်ပါမလားအဲ့ဒါလည်းမေးစရာရှိမယ်ထင်ပါတယ
်လက်တွေ့မှာအဲ့ဒီဟာတွေကအောင်မြင်လားနိုင်သလားမအောင်မြင်နိုင်ဘူးလားဆိုတာကတော့နိုင်ငံလက်နက်ကိုင်အဖွဲ့အစည်းတွေကအဓိက energy လွှတ်တော်ကိုယ်စားလှယ်တွေပါဝင်တဲ့ CRPH နဲ့အခုဒီဥဆောင်နေကြတဲ့ပုံကိုယ်တွေအပေါ်မှာဒီဘလောက်အယုံကြည်ရှိတယ်လဲ။နောက်ဘလို့ဒီအရာတွေကိုသူတို့အကောင့်ထဲပေါ်နိုင်ပါမလား။အဲဆိုတဲ့ဥစ္စာအပေါ်မှာတော့အများကြီးကြည်လိုက်မယ်။နောက်တစ်ခုကအဲ့ဒီသက်ဆိုင်ရာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေရဲ့တဖွဲ့ချင်းရဲ့အခြေအနေကလည်းအများကြီးစကားပြောလိုက်မယ်လို့ထင်တယ
်။ပြီးခဲ့တဲ့2008ဖွဲ့စည်းပုံနဲ့စတင်လာတဲ့ကာလအတွင်းမှာဥသိမ်းစိန်ဥဆောင်တဲ့အစိုးရနောက်ဒုတိယအမျိုးသားဒီမိုကရေစီအဖွဲ့ဥဆောင်တဲ့အစိုးရဆူရ10နှစ်လွန်မြောက်ခဲ့ပြီဖြစ်ပါတယ်။အဲဒီ10နှစ်တာအတွင်းမှာဖွဲ့စည်းပုံကိုဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းပုံမျိုးဖြစ်အောင်အဲဒီဟာနဲ့နှိစအောင်ကြိုးပမ်းခဲ့ကြတာဟာအကြောင်းမျိုးမျိုးနဲ့မအောင်မြင်ခဲ့ပါဘူး။ဆိုတော့ဒီတိတိမှာရောအောင်မြင်လာနိုင်မဲ့အလားအလာရှိပါသလား
။ဟုတ်ကဲ့အခုအခါမှာတော့သူတို့ကဟိုစဉ်းစားစရာရှိတာနံပါတ်1ဒီလိုပြောလိုက်တဲ့เนาะဒီ CRPH ကနေပြောလိုက်တဲ့ကိစ္စဟာအဓိကခေါင်းဆောင်နေဖြစ်တဲ့ဒေါက်တာဆန်းစုကြည်တို့ဦးဝင်းမြင့်တို့ရဲ့သဘောထားပါရဲ့လားเนาะဦးဝင်းမြင့်တို့ဒေါက်တာဇော်မြင့်မောင်တို့ပေါ့လေဒီပုဂ္ဂိုလ်တွေကအခုကအချုပ်နောင်ခံနေရတဲ့အခါကျတော့လွတ်လွတ်လပ်လပ်မရှိတော့သိကြတဲ့သူတို့သဘောထားတော့ပါမှာမဟုတ်ဘူးအဲ့လိုဆိုလို့ရှိရင်ဒီကြေညာချက်ဒီထုတ်ပြန်ချက်ဟာဘလောက်အာမခံချက်ရှိမှာလဲတကယ်လို့ဒီကောင်းဆောင်လေးလွတ်လာလို့ရှိရင်ဒီထုတ်ပြန်ချက်ဒီသဘောထားပြောင်းသွားနိုင်သလားဆိုတာတစ်ချက်ပေါ့ဗျာနောက်တစ်ချက်ကအခုသူတို့ဒီကြေညာလိုက်တဲ့အခါမှာ2008အခြေခံဥပဒေကိုလည်းဖြတ်သိမ်းလိုက်ပါပြီဆိုပြီးတော့ကြေညာသွားတာရှိတယ်အဲ့တော့ကြေညာသွားလို့ရှိရင်ဒါကတော့အသိရရတော့မှာပေါ့နော်အသိရရမှာဆိုတဲ့အခါကျတော့ဒီတိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတွေကလည်းဒီရေးထားတဲ့ဒီဖက်ဒရယ်အခြေခံဥပဒေတစ်ခုရှိတယ်အဲ့ဒါကြီးကိုလည်းသူကချက်ချင်းအတည်ပြုဖို့ကမဖြစ်နိုင်သေးတဲ့အခါကျတော့အဲ့ဒီအခြေခံပုံမှာဒါကိုဆွေးနွေးမယ်ဆိုတော့သဘောပေါ့လမ်းဖွင့်ပေးထားတဲ့သဘောတော့ရှိတာပေါ့
ဒီ NLD ရဲ့ခေါင်းဆောင်တွေရဲ့သဘောထားပါရဲ့လားဘာညာဆိုတာကိုစဉ်းစားစရာရှိမယ်လို့ဆိုတော့အဲ့ခေါင်းဆောင်ပိုင်းအပြောင်းအလဲကိုလည်းပဲတချို့ကမျှော်မှန်းပြီးတော့ပြောကြတယ်အခုဖြစ်လာတဲ့ကိစ္စမှာလူငယ်တွေမျိုးဆက်သစ်လူငယ်တွေကအများကြီးသူကအင်မတန်တက်ကြွတယ်ခြေရန်ကပါဝင်ကြတယ်ဆိုတော့ဒီလူငယ်တွေရဲ့သဘောထားကရောအဲ့ဒီကောင်းဆောင်နဲ့ဆက်တူထမ်းမြကြပါရောမလားသူတို့ရဲ့စိတ်ထဲမှာရောဖက်ဒရယ်ပြည်ထောင်စုဆိုတဲ့သဘောထားတိုင်းရင်းသားတွေအလုံးတန်းတူဖြစ်ကြမယ်လူတိုင်းတိုင်းရင်းသားမကဘူးဘာသာမကြားလူမျိုးမကြားတန်းတူဖြစ်ရမယ်ဆိုတော့ယူဆပို့ပြီးတော့ရှိတဲ့မျိုးဆက်တွေပေါ်ထွန်းလာပြီးကောင်းဆောင်မှုလည်းပဲအဲ့ဒီမျိုးဆက်ဖက်ကိုပြောင်းသွားလိမ့်မယ်လို့ကောမျှော်လင့်နိုင်ကြအောင်ရှိပါလား
အဲ့ဒီလူကတော့မျှော်လင့်နိုင်ပါတယ်အခုလို ကဒနာကြီးမမဖြစ်တဲ့အခါကျတော့ဟိုအထူးသဖြင့်တော့ဟိုမြို့နေလူတန်းစားပေါ့နော်မြို့နေမမပေါ့လူမျိုးအရာပြောမယ်ဆိုရင်ဗမာအများစုကဖက်ဒရယ်ဆိုတာကိုပို့ပြီးတော့စိတ်ဝင်စားလာပို့ပြီးတော့အဲဒီတိုင်းရင်းသားတွေရဲ့ခံစားချက်ကိုပို့ပြီးတော့သဘောပေါက်လာပို့ပြီးတော့စာနာနားလည်လာတယ်လို့ကျွန်တော်ကအဲ့လိုတော့ယူဆတယ်ဒါကြောင့်မလို့အရင်တော့ဖက်ဒရယ်ဆိုတဲ့ဥစ္စာကိုသိစိတ်ဝင်စားဘူးမလိုပါဘူးဆိုပြီးတော့ထင်ခဲ့တဲ့အဲဒီလူငယ်တွေကလည်းဖက်ဒရယ်ဆိုတာကိုစိတ်ဝင်စားလာတယ်တို့တိုင်းရင်းသားတွေအားလုံးစီလုံးညီညွတ်မှဒန်းတူအခွင့်အရေးရှိမှအာဆိုတော့အမြင်ယူဆတွေတော့အားကောင်းလာတာတော့အမှန်ပဲအဲသို့တော်လည်းဒီတိုင်းသားလက်နက်ကင်အဖွဲ့အစည်းတွေအနေနဲ့ကကြတော့ဟိုဒီလူငယ်တွေရဲ့အမြင်တွေပေါ့နော်အခု CRPH ဘာတို့ကပြောဆိုတင်ပြထားတဲ့ကိစ္စတွေကအာမခံချက်ရှိဖို့ဆိုတာကသူတို့ဒီလှုပ်ရှားနေတဲ့ဒီရေတော်ပုံကအောင်မြင်ဖို့လိုတာပေါ့နော်အောင်မြင်တယ်ဆိုလို့ရှိရင်တော့ဟုတ်ပြီသူတို့နဲ့ဆက်ပြီးစကားပြောမယ်သူတို့ပြောထားတဲ့ပြင်ညာထားတဲ့ဂရိကဝတ်တွေနဲ့အညီဆက်ပြီးတော့အကောင့်တွေဖော်မယ်ဆိုရင်တော့ဒါကဒီမျောလင်းချက်ရှိတာပေါ့လေတကယ်လို့အဲ့လိုမဟုတ်ဘဲနဲ့ဒီအရေးတော်ပုံကကြာရှုံးသွားမယ်ဆိုလို့ရှိရင်ဒီတိုင်းသားတွေတိုင်းသားလက်နက်ကိုင်ဖွဲ့စည်းတွေလိုချင်တဲ့ဒီဖက်ဒရယ်စနစ်ကလည်းတခါလမ်းလွဲကိုသူတို့လိုက်သွားမိတယ်လို့เนาะဟိုဒီကျွန်တော်တို့မာမိတ်ဖွဲ့တာမာမိတ်ပူပေါင်းမှုမှာမှားသွားတဲ့ဆိုရဟာမျိုးလည်းဖြစ်သွားနိုင်တာပေါ့ဒါလည်းတို့စဉ်းစားကြလိမ့်မယ်လို့ထင်ပါတယ
်အဲအဲ့တော့ဒီဟာ CIPH ဥဆောင်တဲ့အရေးတော်ပုံအောင်မြင်ဖို့ဆိုတာကလည်းပဲအဲ့တိုင်းရင်းသားရဲ့ယုံကြည်မှုပူပေါင်းပါဝင်မှုကလည်းပဲအဓိကနေရာရှိနေလို့ထင်ပါတယ်ဆိုတော့နှစ်ခုကအပြန်အလှန်ဖြစ်နေတယ်အဲ့လိုညီညွတ်မှုကိုရနိုင်မဲ့သဘောတွေ့ရပါသလား
မှန်ပါတယ်ဗျအဲ့ဒါတော့သိကြတာပေါ့လေဒီတိုင်းရင်းသားလက်နက်ကင်အဖွဲ့အစည်းအသီးသီးကခုနတို့ဒီဟိုပေါ့စိတ်ကူးထားသလိုဖက်ဒရယ်အာမီနော်ဖက်ဒရယ်တပ်မတော်ဆိုတဲ့ဟာမျိုးဖွဲ့စည်းပြီးညီညွတ်ညွတ်နဲ့အဲ့လိုတိုက်နိုင်တယ်ဆိုလို့ရှိရင်တော့အဲဒါမျောလင့်ထားတဲ့အတိုင်းဖြစ်လာနေတာပေါ့သို့တော်လည်းကိုင်းသားလက်နက်ကင်တပ်ဖွဲ့တွေမှာလည်းတစ်ဖွဲ့နဲ့တစ်ဖွဲ့ကသူတို့ရဲ့ဒီပဂရိအခြေအနေအရဒီအခု CRPH ရဲ့အဲနော်ဟိုဒေါ်လာပုံကန်နေတဲ့ပုံမှာရည်တည်ချက်ကမတူဘူးဖြစ်နေတယ်ဥပမာUWS လို့ဝါအဖွဲ့မျိုးဆိုလို့ရှိရင်တော့ဒီကိစ္စကသူတို့ချင်းချင်းအာဏာသိမ်းတဲ့ကိစ္စပဲသူတို့နဲ့ဘာမှမဆိုင်ဘူးဆိုပြီးတော့အဲ့ဒါလိုပြောင်းပြောတာမျိုးရှိတယ်လို့ပေါ့နော် AA ဆိုလို့ရှိရင်လည်းဒါသူတို့ရဲ့အာဂျင်ဒါပေါ့နော်သူတို့ပါတီသူတို့တပ်မတော်ရဲ့အာဂျင်ဒါကတသက်ရှိတယ်ဒါကြောင့်အခု CDM တို့ဘာလို့နဲ့အဲကျွန်တော်တို့လုပ်ဖို့မလိုဘူးဆိုတဲ့ဟာမျိုးပေါ့နော်ဆိုတော့ကျွန်တော်တို့ဒီဒါဒါနဲ့ပတ်သက်လို့ဟိုပါပေါ့ UWS ကဘကပကိုပုံကန်ခဲ့တော့ကအခြေအနေလေးတရက်ကိုနည်းနည်းလေးပြောပြခြင်းနဲ့အဲဒီတော့ကသူတို့ပုံကန်ခဲ့တဲ့ကိစ္စတွေမှာသူတို့ဒီတတ်မှုတတ်သားတွေပေါ့နော်ဝတ်တတ်မှုတတ်သားတွေရဲ့ခံစားချက်ထဲမှာဘာတစ်ခုရေးကြည့်တဲ့အချက်တစ်ခုပါတယ်လဲဆိုငါတို့နေတဲ့ဝပြည်နယ်ဝဒေသကလွတ်မြောက်နေပြီပဲเนาะဘယ်ရန်သူတတ်မှလည်းမရှိတော့ဘူးငါတို့ကဘာဖြစ်လို့တတိလုံးလွတ်မြောက်ရေးဆိုပြီးတော့ဆက်ပြီးတော့အသေးခံနေဖို့လိုသေးတယ်လေပေါ့နော်ဆိုတဲ့ဟာသူတို့အဲ့ဒီမှာလည်းကအဲ့အခြေခံစိတ်ဓာတ်ရှိရယ
်ကျွန်တော်တခုစဉ်းစားတာပေါ့လေတိုင်းရင်းသားတွေထဲမှာပြည်ထောင်စုနဲ့ရင်းနှီးမှုအလန့်အဝေးဆုံးလူမျိုးဟာဝါလူဆိုခြင်းပါတယ်ဒီမြန်မာနိုင်ငံဖြစ်တဲ့နိုင်ငံရေးဖြစ်ပေါ်တူတက်မှုမှာဝါရီပါဝင်ခဲ့တဲ့အခန့်ကဏ္ဍအင်မတန်နှဲပါပါတယ်အဲဒီဘကပရိအဲဒီမှာသွားပြီးတော့ခြေကုပ်ယူခဲ့တဲ့အချိန်မှသာလျှင်ပေါ်တင်ပြလာရတာပါရုပ်စွာအဆုံးပြောရင်ပြည်ထောင်စုသားတွေလည်းပဲဝါအကြောင်းကိုစိတ်တော့မသိရဘူးဆိုတော့ကဝါရီရဲ့အခန့်ကဏ္ဍကစီရင်ရတဲ့လွှဲရင်ပေါ့လေနိုင်ငံရေး unity မှာဝါလောက်အရေးပါလို့လား
အဲသူတို့ဒီဝါနယ်ဟာမြန်မာပြည်နိုင်ငံရေးနဲ့တော့နည်းနည်းကင်းကွာတယ်ဒါကြောင့်မလို့ဒီမှာဖြစ်နေတဲ့အဖြစ်ပြက်တွေနဲ့ပတ်သက်လို့လေခံစားချက်ကတော့တခြားတိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့တော့မတူတာအမှန်ပဲသို့တော်လည်းဒီနေ့အချိန်မှာ तू ကအင်အားအကြီးဆုံးတိုင်းသားလက်နက်ကိုင်အဖွဲ့အစည်းဖြစ်နေတယ်1989ဘဂပပြိုကွဲပြီးကတည်းကတမတော်နဲ့ဂျာမာလက်နက်ကိုင်တိုက်ပွဲတွေမဖြစ်ခဲ့တာကလည်းတမတော်အတွက်ကနည်းနည်းသက်သာရာရနေတဲ့အနေထားတည်းရလို့ပြောလို့ရတာပေါ့လေ
ဆိုတော့ကျွန်တော်နောက်ဆုံးအနေနဲ့ဒီမှာသုံးသပ်ချင်တာကတော့Federal ပြည်ထောင်စုပေါ်ထွန်းရေးဆိုတဲ့ကိစ္စနဲ့ပတ်သက်လို့ကတော့ကျောင်းသားတွေ88ဖြစ်ပြီးတော့တော်ရဲကိုရောက်လာကြတဲ့အခါမှာဒီလူငယ်တွေဟာပြည်မတဲက Federal ဆိုတာကိုပထမဆုံးနားလည်သဘောပေါက်ပြီးတော့အမှန်တကယ်ယုံကြည်လာတာဒီလူငယ်တွေပထမမျိုးဆက်ပဲဖြစ်တယ်လို့ပထမဆရာသူကပြောတယ်ဆိုတော့အခုဖြစ်လာတဲ့အရေးတော်ပုံမှာ လူငယ်တွေရဲ့ကြွေးကြော်လာတဲ့ကိစ္စဟာဖက်ဒရယ်ပြည်ထောင်စုပေါ်ထွန်းရေးဆိုတဲ့နိုင်ငံရေးခံယူချက်ရဲ့ဒုတိယလိုင်းတပိုးကြီးတစ်ခုလို့ဆိုရင်မှန်မှာခင်ဗျ။အ
ဲဟုတ်မှန်ပါတယ်ဗျ။အဲဒီဟာကတော့နိုင်ငံရေးအရာတော်တော်ကိုခရီးရောက်တဲ့ဒီလှုပ်ရှားမှုတစ်ခုလို့လည်းပြောနိုင်တာပေါ့နော်။တိုင်းသားတွေရဲ့အရေးကိစ္စတိုင်းသားတွေဒီကျွန်တော်တို့တိုက်ပွဲတွေကြားမှာအဖိနှိပ်အပြစ်ဒဏ်ခံရတဲ့ကိစ္စဒုက္ခရောက်ခဲ့တဲ့ဒီနှစ်ပေါင်း80ဒီပြည်တွင်းစစ်ကြီးရဲ့ဒဏ်ကိုဗမာတွေအများစုနေတဲ့ဒေသကလူငယ်တွေကအခုဟိုကောင်းကောင်းဟိုဟာပေါ့နားလည်ခံစားလာနိုင်တဲ့ကာလလို့ကျွန်တော်တို့ပြောလို့ရတယ်ဒါနဲ့တစ်ဆက်တည်းပဲဘာကြောင့်စစ်ပွဲတွေဖြစ်နေတယ်လဲဆိုတော့ဒါဖက်ဒရယ်အခွင့်အရေးပေါ့နော်ဖက်ဒရယ်စနစ်အုပ်ချုပ်ရေးမရလို့ပဲဆိုတော့ပို့ပြီးတော့သဘောပေါက်လာတယ်လို့ကျွန်တော်တို့ယူဆပါတယ်
ဦးကျော်စံမှာဆွေးနွေးတင်ဆက်သွားတဲ့မြန်မာရေးသုံးသက်ချက်ဖြစ်ပါတယ်ခင်ဗျာအခုတခါတော့ပြည်သူ့ကျန်းမာရေးကဏ္ဍကိုဒေါက်တာတန့်စော်ကပြောပြမှာပ
ါတတိယလိုင်းမှာ COVID-19 ကူးစက်ခံရတဲ့သူအများစုဟာအကြောင်းအမျိုးမျိုးကြောင့်ဆေးရုံစင်ကန်းကိုမတက်ရောက်နိုင်တော့ဘဲမိမိအိမ်မှာပဲကိုယ်အစီအစဉ်နဲ့ကိုယ်စိတ်ကူတာမှုခံယူကြတာပါကိုဗစ်နဲ့ပတ်သက်တဲ့ကျန်းမာရေးဘူးဒုတာတွေကိုတကြမ်းနားလည်တဲ့သူတွေစီကနေအနီးကပ်ညွှန်ကြားတာမျိုးမရရှိခဲ့တာကြောင့်စိတ်ကူးသမှုအပိုင်းနဲ့အာဟာရဖြစ်တင်းတဲ့အပိုင်းတွေမှာအယူဆမှားရတာမျိုးကိုကြိုတွေ့ခဲ့ကြရပါတယ်။ကိုဗစ်နဲ့ပတ်သက်တဲ့အယူဆမှားတွေတဲ့ကမှအစာအာဟာရဖြစ်တင်းမှုနဲ့ပတ်သက်တဲ့အယူဆမှားတွေအကြောင်းကိုမေးကြည့်တဲ့အခါအာဟာရဆိုင်ရာအထူးပြုဆရာဝန်တဦးဖြစ်သူဒေါက်တာဆုမြတ်သစင်ကစက်ပြုတ်ရေးတိုက်တာနဲ့ပတ်သက်ပြီးအခုလိုရှင်းပြပါပါတယ်
။ဖြစ်တဲ့အမှားရုံတွေမှာအခုနည်းနည်းအပြောများနေရတော့စက်ပြုတ်ရေးပေါ့နော်။စက်ပြုတ်ရေးကတကယ်ကတော့သူကဟိုဒီကိုဗစ်မှမဟုတ်ဘူးဘယ်ရောဂါမှမဆိုသူကအားဖြည့်တဲ့ဖြည့်စွက်စာအနေနဲ့သုံးတယ်ပေါ့နော်။ဒါပေမဲ့ဟိုလူနာရီကြားထဲမှာအမှားများနေတာတကူကတော့ချက်ကိုတကောင်လုံးမဖြစ်ဖြစ်တစ်ချမ်းမဖြစ်တော့အကုန်ပြုတ်လိုက်တယ်။ပြုတ်ပြီးတော့အဲ့ရရလာတဲ့အရေးကြီးကိုပဲတော့လူနာတိုက်တယ်ပေါ့နော်။အဲ့တော့တကယ်တမ်းပါတဲ့ဒီအသားပရိုတင်းဓာတ်တွေကတော့အသားထဲမှာကျန်ခဲ့တယ်ပေါ့။သူတို့မကြိုးလိုက်တဲ့အသားထဲမှာကျန်ခဲ့တယ်။အဲ့အသားကိုလူနာဆောင်တွေကစားလိုက်တယ်။အဲလူနာဆောင်တွေပူအားဖြော်ရဲလူနာဒီချက်ပြုတ်ရေးအရေးကြီးပဲဝင်သလိုဖြစ်သွားတယ်ပေါ့နော
်။ဂျပန်ကြီးတိုက်တဲ့အခါမှာလည်းမှားရင်းတဲ့အယူဆတစ်ခုရှိနေတယ်လို့သိရပါတယ်။အိမ်မှာချက်တဲ့ဂျပန်ရီကိုတိုက်တာပဲဖြစ်ဖြစ်အသင်းထုတ်ဂျပန်ရီကိုတိုက်တာပဲဖြစ်ဖြစ်ဂျပန်ရီတိုက်တာဟာအသားဆားတာလောက်အသားတက်အာဟာရတန်ဖိုးမဖြစ်တင်ပေးနိုင်တာကြောင့်ဂျပန်ရီပဲတိုက်ပြီးအသားမကျွေးတာမျိုးကိုမပြုလုပ်သင့်ဘူးလို့ဒေါက်တာစီမြတ်သစင်ကရှင်းပြပါတယ
်။အဲနောက်တစ်ခုကကျတော့ချက်တကောင်လုံးပေါင်းပြီးတော့အစီပဲတိုက်တယ်လို့လည်းပြောကြတယ်။ဒါပေမဲ့အဲ့ဒါကလည်း still ဒီအသားဆားတာလောက်တော့မကောင်းဘူးပေါ့နော်။အဲတကယ်ဖြည့်ဆွက်လောက်အနေနဲ့ပေါ့ခုနကလိုပဲစံပြုတ်နဲ့ရောတာဖြစ်ဖြစ်ဒါမို့ဟိုတစ်ချိန်တစ်ချိန်တော့ဖြည့်ဆွက်တိုက်တာလောက်ဖြစ်ဖြစ်ပဲတော့တင့်တော်တယ်တနေ့လုံးဒီချက်ပြုတ်ရေးပဲထိုင်တောင်းနေလို့တော့အားမပြေနိုင်ဘူးပေါ့နော်အဲ့တော့အသင်းထုတ်ချက်ပေါင်းရေးတွေကလည်းတူတူပါပဲအဲတနေ့ကိုဖြည့်ဆွက်နေနဲ့တဘူးအလုံးစုံနှစ်ဘူးလောက်တောက်ပြီးလုံလောက်ပါတယ်ဘာမှမစားဘဲနဲ့တူကြည့်ပဲတနေ့ကိုသုံးလေးဘူးတောက်တာမျိုးကတော့အယူဆမှားဖြစ်နေတယ်ပေါ့နော
်ငှက်တိုက်ကျွေးတာနဲ့ပတ်သက်ပြီးတော့လေငှက်တိုက်မှာပါတဲ့ကီလိုရီတက်ဟာတနေ့တာလိုအပ်တဲ့အာဟာရဓာတ်တွေပြည့်မြအောင်မဖြစ်တင်ပေးနိုင်တာကြောင့်ငှက်တိုက်တစ်မျိုးတည်းကျွေးရုံနဲ့မလုံလောက်ပဲနေ့စဉ်စားနေကြအစာအာဟာရတွေကိုလည်းပုံမှန်အတိုင်းဖြည့်တင်စားတောက်ပေးဖို့အရေးကြီးတယ်လို့ဒေါက်တာစီမြတ်သစင်ကပြောပါတယ
်တူနောက်ထပ်တူနဲ့တူတဲ့တစ်ခုကပါလဲဆိုငှက်တိုက်ပေါ့နော်ငှက်တိုက်ကလည်းတူကဒီ60ကနေ 80cc ပလင်းလေးတွေမှာပါရဲကယ်လိုရီကသူကအလုံးဆုံးပါမှာတော့ကျက်ဥတလုံးစားပေါ့ကယ်လိုရီ80ပရိုတင်းဓာတ်က3လောက်ပေါ့နော်အဲ့လောက်ပဲပါတယ်ပါတော့ကြတော့သူကသူ့ကိုကြီးပဲအားကိုးပြီးတော့တနေ့ကုန်ခတ်တိုက်3-4ဘူးတောက်မယ်ဗာထမင်းမှမစားဘူးအဲ့လိုဆိုရင်သူကအာဟာရပြည့်နိုင်မှာမဟုတ်ဘူးပေါ့နော်ဒါပေမဲ့လူနိုင်မှားနေကြတာသူကဒီချက်ပေါင်းရေခတ်တိုက်ရေပဲထိုင်တောက်မယ်ဆိုရင်အဲတနေ့တာလိုအပ်တာပြည့်နေတယ်လို့ထင်ဘူးသူကတခြားအစားတွေမစားတတ်ကြဘူးပေါ့နော်အဲ့တော့နလန်ထတာပူကြတာကိုတွေ့ရပါတယ
်ကိုဗစ်ဖြစ်ရင်အသားမစားရဘူးဆိုတဲ့အလွန်မှားရွေးတဲ့ user တခုကိုလည်းသတိပြုရမှာပါအသားထဲဟာကိုဗစ်ဖြစ်တဲ့လူနာတွေမှာအရေးပါတဲ့အာဟာရဓာတ်ဖြစ်ပြီးနေ့စဉ်လိုအပ်တဲ့ပမာဏရရှိအောင်ကြီးတစိုက်ဖြစ်တင်းပေးဖို့အရေးကြီးတယ်လို့ဒေါက်တာဆူမြတ်သစင်ကရှင်းပြပါတယ်
။ဟုတ်ရှောင်ရမယ်ဆိုပြောကြတာပေါ့နော်။ဥမာဒီကိုဗစ်ဖြစ်ရင်အာသားတွေတိတ်မစားဘူးအနီရောင်သားပေါ့ဝတ်သားမဲသားစိတ်သားဒါမျိုးတွေမစားဘူးလို့ပြောကြတယ်။တကယ်တော့မဟုတ်ပါဘူး။ကိုဗစ်ဖြစ်နေတဲ့အချိန်မှာအသားဓာတ်ကအရင်လိုအပ်ပါတယ်။အဲ့တော့ဟိုကိုစားနေကြချက်ပဲဖြစ်ဖြစ်ငါပဲဖြစ်ဖြစ်ပေါ့အသားတမျိုးအနည်းစင်ပအောင်စားပေးမယ်ဒါမဟုတ်ချက်ဥပဲဖြစ်ဖြစ်အဲ့လိုပအောင်စားပေးမယ်ဆိုရင်နလန်ထတာပို့ပြီးအကျိုးရှိစေပါတယ်ဒီကိုဗစ်ဖြစ်ပြီးမှလည်းမောတာမုန်းတာတွေတက်တာစီရပေါ့နော
်ရင်းပြုတ်ရည်နဲ့ထင်းရပြုတ်ရည်တွေတောက်တုံးတာကိုလည်းအလုံးချုပ်မဖြစ်အောင်တတိထားတင်တယ်လို့သိရပါတယ် Jim Yo in Nathan Yabu, Lunjo Dodon, Nibi, Lueda Saharari, Luna, Om Piti Musuin, Nalantari, Tingu, Bubi, Jamie, Sina, Nelu, that are soon thing up to your way.
And now tell you some money, Negado team, no Chansora, Dobo, no Chansora, Dobo, Droti, Jen, no Tanya, Dosa, the Pendulu, she will be talked as she bono, Taya let what, oh, supported bono.
เทศว่าอกูนี้เนี่ยแหละဖြစ်တယ်ဗောနော်တနေ့ကုန်လုံးမှာတခြားတွေမစားဘဲနဲ့ဒီအရေးတွေကိုပဲလှည့်ပြီးတောင်းနေမှာဆိုတော့နလန်ထားရဲ့အချိန်ပို့ကြနိုင်တယ်နလန်ထားနောက်ပိုင်းမှာလည်းသူကအဲ့လိုမောတာနုံတာကြံခဲ့တဲ့တဲ့စာလေးလုံးလိုက်ရဖို့ပြင်ပါတယ်ကိုဗစ်တတိယလှိုင်းမှာတွေ့ရတယ်မှားယူနဲ့ယူဆတွေတဲကမှာအစာအာဟာရနဲ့ပတ်သက်တဲ့ယူဆမှားတွေအကြောင်းကိုသတင်းပေးပို့လိုက်တာဖြစ်ပ
ဒေါက်တာတန့်စောပြောပြသွားတဲ့လူလူနဲ့ကျမ်းမာရေးအစီအစဉ်ပဲဖြစ်ပါတယ်ခင်ဗျာအခုတခါတော့ကိုရနိုင်တင်ဆက်မဲ့တပတ်အတွင်းအားကစားသတင်းအစီအစဉ်ကိုရှုစားနိုင်ပါပြီ
ကမ္ဘာလုံးအဖွဲ့ချုပ် WBA ရဲ့ Welterweight Champion လူပွဲမှာတော့ဖိလစ်ပိုင်နိုင်ငံကမယ်နီပါကီယောင်းနဲ့ကျူဘာနိုင်ငံကယော်ဒန်နီအူဂါတို့ဩဂတ်လ27ရက်နေ့ကထိုးသက်ခဲ့ကြပါတယ်ဒီဘက်ကိုအမေရိကန်နိုင်ငံလာစ်ဗေးဂတ်စ်မြို့မှာစနေနေ့ကထိုးသက်ခဲ့ကြတာမှာအူဂတ်စ်ကပက်ကီယောကိုအမှတ်နဲ့နိုင်ပြီးတော့ချန်ပီယံဖြစ်သွားပါတယ်။ဒိုင်း၃ရောက်စလုံးကအူဂတ်စ်ကို135 133 136 132 136 132နဲ့တညီတညွတ်ထဲအနိုင်ပေးခဲ့ကြတာပါ။ဒီဘက်မှာရှုံးသွားပြီးတဲ့နောက်ပက်ကီယောကတော့သူဟာလက်ဝဲကျိုးဝိုင်းကနေအနားယူလာနိုင်ပွဲရှိတယ်ဆိုပြီးတော့အရေးအမှပြောကြားသွားပါတယ်။
I've done a lot for boxing and boxing has done a lot for me. I look forward to spending time with my family.
လောဝေဘွဲတွေအတွက်ကျွန်တော်အများကြီးကြိုးပြုခဲ့တယ်လို့လောဝေကလည်းကျွန်တော်ကိုအများကြီးကြိုးပြုခဲ့ပါတယ်။ကျွန်တော်အနေနဲ့ရှေ့လျှောက်မိသားစုတွေအချိန်ပေးသွားမှာဖြစ်တယ်လို့လောဝေဘွဲတွေနဲ့ပတ်သက်ပြီးကျွန်တော်ရဲ့အနာဂတ်ကိုလည်းစဉ်းစားနေပါတယ်။အနာဂတ်မှာတော့ခင်ဗျားတို့ဘက်ကောက်ကိုကြိုးဝိုင်းနဲ့လောဝေထိုးတာမြင်ချင်မှမြင်ရတော့မှာပါ။ဆယ်စုနှစ်ပဲခုလောက်ရှိမလဲတော့ကျွန်တော်မသိပါဘူး။ဒါပေမဲ့ကျွန်တော်ထိုးခဲ့တဲ့လောဝေဘွဲတွေနဲ့ပတ်သက်ပြီးကျွန်တော်ပြောပါရစေ။စံချိန်ဒီလက်တင်နိုင်ခဲ့သလိုကျွန်တော်နိုင်ငံအတွက်ကျွန်တော်ပြည်သူတွေအတွက်ဂုဏ်ယူရအောင်လုပ်ပေးနိုင်ခဲ့တဲ့အတွက်ကျွန်တော်အနေနဲ့ဂုဏ်ယူသလိုဖိလစ်ပိုင်နိုင်ငံသားဖြစ်ရတာလည်းဂုဏ်ယူပါတယ်ပြီးတော့ကမ္ဘာတစ်ဝှမ်းမှာရှိတဲ့ပရိသတ်တွေကိုလည်းကျေးဇူးတင်ပါတယ
်ပကရဟာလက်ဝဲသမိုင်းမှာတော့ဝိတ်တန်းရှိခုမှကမ္ဘာချန်ပီယံဆုတွေယူပြီးတော့စံချိန်တင်နိုင်ခဲ့သူဖြစ်ပြီးတော့ကမ္ဘာပေါ်ကအကောင်းဆုံးလက်ဝဲသမားတွေကတက်ရောက်လဲဖြစ်ပါတယ်ခင်ဗျာဘောလုံးသတင်းတွေဘက်မှာတော့ဒီတစ်ပတ်အင်္ဂလန်ပရီးမီယာလိဂ်မှာ Chelsea, Liverpool, Man City နဲ့ Spurs တို့အနိုင်ရခဲ့ကြပါတယ်။ Chelsea နဲ့ Arsenal တို့ရဲ့ London Derby မှာတော့ Inter ကနေပေါင်68သန်းနဲ့ခေါ်လိုက်တဲ့ Lukaku ကအဖွင့်ကိုသွင်းပေးခဲ့ပြီးတော့ Chelsea ကငိုကိုမရှိနဲ့နိုင်ပါတယ်။ Liverpool ကလည်း Van Dijk ကိုငိုကိုမရှိနဲ့နိုင်ပြီး Man City ကတော့ Norwich ကို5ကိုမရှိနဲ့နိုင်ပါတယ်။ဒီဘက်မှာတော့ပေါင်သန်း100နဲ့ဝယ်ထားတဲ့ Jack Grealish ကလည်း Man City အတွက်တကိုးသွင်းပေးခဲ့ပါတယ်။ပထမပွဲမှာမန်စီးတီးကိုနိုင်ခဲ့တဲ့ Spurs ကလည်းဒီတစ်ပတ်မှာ Wolves ကိုတကူးကူးမရှိနဲ့ဆက်နိုင်ခဲ့ပြီးတော့ပွဲဥတော်မှာဂိုးပြတ်နဲ့နိုင်ခဲ့တဲ့ Manchester United ကတော့ Southampton နဲ့တကူးစီတီးကျသွားခဲ့ပါတယ်။ဒါကြောင့် Chelsea, Liverpool, Brighton, Spurs တို့6မက်စီနဲ့ဇယားထိပ်မှာရှိနေကြပါတယ်။ Spain La Liga ဘက်မှာတော့ Real Madrid နဲ့ Barcelona တို့ဒီတစ်ပတ်မှာတရေကျပြီးတော့ Atletico Madrid ကအခြေကိုတကူးကူးမရှိနဲ့နိုင်သွားတာကြောင့်နှစ်ပွဲနိုင်6မှတ်နဲ့ရထိပ်မှာရောက်နေပါတယ်။ဘာစလိုနာက Athletic Bilbao နဲ့တကူးစီတည်ကြပြီး Real Madrid ကတော့ Levante နဲ့3ကိုစီတည်ကြပြီးတော့ Lemessi ရထားပါတယ်။ဘာစလိုနာနေပြ Ronald Koeman ကတော
့ Sí, es verdad, porque tampoco me gusta siempre hablar del mismo.Pero claro que
estamos hablando de un jugador. Barcelona de Messi me sirve ahora en el chat de la gente. Tú no eres que se haga por mí, pero yo ya tengo que se haga la gente. Eso, pero fue prima, buen campeón, se haga la gente.
Si no está, porque también para nosotros mismos.
Yo no tengo que hablar de Nice, Marcelo, Puebla, Preta, de Pietana, Pieta, ya, Puebla, Pietana, ya, vale. Nice, Marcelo, que se haga la gente.ပွဲချိန်85မိနစ်မှာအင်ရှင်နီးစ်ပရိသတ်တွေနဲ့မာဆေးကစားသမားတွေပြဿနာဖြစ်ပြီးတော့ပွဲကိုဖျက်လိုက်ရတာပါမာဆေးဘက်ကပြင်းထန်ကစားသမားပါရက်ဒေါန်ကန်ဘောကံလို့လုံးနေတဲ့အချိန်မှာအင်ရှင်ပရိသတ်တွေကရေပလင်းတွေနဲ့ပစ်ပေါက်တာကို ပါရက်ကပလင်းတစ်လုံးနဲ့ပြန်ပြစ်ပေါက်လိုက်တဲ့အတွက်နီးစပရိသတ်တချို့ကိုယ်နဲ့ဝင်လာတာကြောင့်ပြဿနာတွေဖြစ်ခဲ့ကြတာပါ။နှစ်ဖက်ကစားသမားတွေရောနီးစပရိသတ်တွေပါရုံရင်းဆန်ခတ်ဖြစ်ခဲ့တာကြောင့်ပွဲကိုရပ်နားလိုက်ရပါတယ်။နှစ်ဖက်ကစားသမားတွေကွင်းထဲကနေထွက်ပြီးမိနစ်90အထိစောင့်ခဲ့ပြီးပွဲကစားဖို့လှုပ်ခဲ့ပေမဲ့မာစီအသင်းဘက်ကလုံခြုံရေးစိတ်မချရတာကြောင့်ဆိုပြီးတော့မကစားနိုင်တဲ့အတွက်ဒိုင်းကနောက်ဆုံးမှပွဲကိုဖျက်လိုက်တာပါ။ဘောလုံးသမားပြောင်းရွှေ့ဘက်မှာတော့ Bayern Munich တိုက်စစ်မှု Robert Lewandowski ဟာ Bayern ကနေထွက်တော့မယ်ဆိုပြီးတော့သတင်းတွေလည်းထွက်ပေါ်နေပါတယ်။အသက်33နှစ်ရှိဖြစ်တဲ့ Lewandowski ဟာလာမယ့်နှစ်နှစ်မှာနောက်ထပ်စိန်ခေါ်မှုအသစ်တွေကိုစမ်းသပ်ချင်တာကြောင့်အသင်းပြောင်းလာနိုင်တယ်ဆိုပြီးသတင်းတွေထွက်ပေါ်နေတာပါ။ဒါကြောင့် Premier League ကတချို့အသင်းကြီးတွေကိုရောက်နိုင်တယ်ဆိုတော့ထင်ကြီးပေးပြောဆိုမှုတွေလည်းရှိနေပါတယ်။ဒါပေမဲ့ Bayern နီးပြ Julian Nagelsmann ကတော့ Lewandowski ဟာ Bayern မှာအဆင်ပြေနေပြီးတော့အသင်းကနေထွက်ချင်တယ်လို့မထင်ကြောင်းပြောလိုက်ပါတယ်
။ Für mich ist dann in so einer Bewertung der Situation immer wichtig, wie agiert der Spieler, wie verhält sich der Spieler und Levi ist
ဒီလိုအခြေအနေမျိုးမှာကစားသမားကဘယ်လိုအခြေအနေလဲဆိုတာကျွန်တော်တို့တွေရေးကြည့်ပါတယ်။ Lewandowski ကလေ့ကျင့်မှုတွေကိုအကောင်းဆုံးလုပ်နေပြီးကျွန်တော်ရှင်းရှင်းမှာပဲပြီးတော့ကျွန်တော်လည်းစကားတွေအများကြီးပြောသလိုကျွန်တော်လည်းပြောပြပါတယ်။ဆိုတော့သူကသူတသက်ကြီးမဟုတ်သလိုလောလောဆယ်ထွက်ဖို့လဲမျှော်လင့်နေတာမဟုတ်ပါဘူး။သူဒီမှာအစင်းရမ်းကြည့်တယ်လို့ကျွန်တော်ထင်ပါတယ်။ Dogman နဲ့ပွဲမှာလည်းခြေစွမ်းပြပြီးငကိုးသွင်းနိုင်ခဲ့ပြီးအကောင်းဆုံးလေ့ကျင့်နေပါတယ်။အသင်းကထွက်ချင်တဲ့သူဆိုရင်တော့အဲ့ဒီလိုမလုပ်တော့သေးကြပါလေ
။ Bayern နီးပြဟောင်းဖြစ်တဲ့လက်ရှိ Man City နီးပြ Guardiola ကတော့ Lewandowski ဟာ Bayern မှာပဲဆက်ရှိသွားမယ်လို့သူ့အနေနဲ့ထင်ကြောင်းဒါပေမဲ့ဈေးကွက်မပိတ်ခင်မှာဘာဖြစ်မယ်ဆိုတော့ဘယ်သူမှမပြောနိုင်ဘူးဆိုပြီးတော့ပြောထားပါတယ်ဒီဥရောပရဲ့ဒီဘောလုံးသမားအပြောင်းရွှေ့ဈေးကွက်ကတော့လာမယ့်30ရက်နေ့ညသကောင်းမှာပိတ်မှာဖြစ်ပါတယ်ဆိုတော့လာမယ့်ရက်ပိုင်းနေ့အတွင်းမှာဘယ်သူတွေဘယ်အသင်းကိုရောက်မယ်ဆိုတာကတော့စိတ်ဝင်စားစရာကောင်းတယ်ဆိုတာပြောကြားရင်းနဲ့ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ခင်ဗျာ
ကိုရန်နိုင်ကနေတပတ်အတွင်းအားကစားသတင်းတွေကိုပြောပြသွားတာဖြစ်ပါတယ်ခင်ဗျာ VOA ကထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့မိမိတို့ဒေတာတွင်မှဖြစ်ပျက်နေတဲ့သတင်းတူသတင်းကောင်းတွေကို VOA ကိုပေးပို့လို့ရတယ်ဆိုရင်တော့စာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်အခုတော့အကြံရှိနေတဲ့အချိန်တော်တွင်မှသတင်းအချင်းချုပ်ကိုမန့်အင်ဂျင်နိုင်ကပြောပြမှာပါ
တောင်တရုတ်ပင်လယ်ပြင်မှာနယ်မြေပိုင်ဆိုင်ကြောင်းအကျယ်တဝင့်ပြောဆိုလာနေတဲ့တရုတ်နိုင်ငံအပေါ်နိုင်ငံတကာကတိုးမြင့်ဖိအားပေးဖို့ American ဒုသမရကမလာဟဲရစ်ကဗီယက်နမ်နိုင်ငံဟနွိုင်းမြို့ခီးစဉ်ပထမနေ့ပါပဲပြောလိုက်ပါတယ်။ဗီယက်နမ်နိုင်ငံကိုပထမဆုံးရောက်လာတဲ့ American ဒုသမရအဖြစ်မိကွန်းပြောကြရမှာဗီယက်နမ်ကိုကိုဗစ်ကာကွယ်ဆေးနောက်ထပ်တသန်းပေးအပ်ဖို့နဲ့ဟနွိုင်းမြို့တော်မှာဒေသဆိုင်ရာ American ယောဂထိန်းချုပ်ရေးနဲ့ကာကွယ်ရေးစင်တာသစ်ဖွင့်လှစ်မဲ့အစီအစဉ်ကိုလည်းဒုသမရဟဲရစ်ကကြေညာခဲ့ပါတယ်။အာဖဂန်နစ္စတန်နိုင်ငံကနေအမေရိကန်တပ်တွေထွက်ခွာဖို့တည်င်းတပတ်တောင်မလိုတော့တဲ့အချိန်မှာအမေရိကန်အရက်သား1500လောက်ဆက်လက်ကြန့်ရှိနေဆဲဖြစ်ကြောင်းအမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ကပြောလိုက်ပါတယ်။ကြန့်နေသေးတဲ့အမေရိကန်တွေအာဖဂန်နစ္စတန်နိုင်ငံကနေထွက်ခွာနိုင်အောင်တာဝန်ရှိသူတွေကြိုးပမ်းနေကြောင်းလည်းဗုဒ္ဓဖူးနေ့နိုင်ငံသားရေးဌာနမှပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။လွန်ခဲ့တဲ့24နာရီအတွင်းနောက်ထပ်အမေရိကန်နိုင်ငံသား9000ဒီကမှာရှင်အမေရိကန်နိုင်ငံသား900လောက်နဲ့ဒိုက်ရိုက်အဆက်အသွယ်ရခဲ့ပြီးလေစိတ်ကိုလုံခြုံစွာသွားရမယ့်နည်းလမ်းတွေနဲ့ပတ်သက်လို့လည်းအတိအကျညွှန်ကြားချက်တွေပေးခဲ့ကြောင်းလည်းဝင်ကြီးဘလင်ကန်ကမနေ့ကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။ကိုဗစ်ရောဂါကာကွယ်ဆေးအပြည့်ထိုးပြီးသူတွေအတွက်နောက်ထပ်အားဖြည့်ဆေးထိုးပေးဖို့လိုမလို့ဆိုတာနဲ့ပတ်သက်လို့အချက်အလက်ပြည့်ပြည့်စုံစုံမရှိသေးဘူးလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါတယ်။ဆေးထိုးထားပြီးသားသူတွေကိုထပ်ထိုးပေးမယ့်အစားကမ္ဘာပေါ်ကမထိုးရသေးတဲ့သူတွေထိုးခွင့်ရအောင်ဦးစားပေးဖို့တိုက်တွန်းနေတဲ့ WHO ကနောက်ထပ်ကာကွယ်ဆေးထိုးမယ့်အစီအစဉ်ကိုစိုင်းထားဖို့လည်းတိုက်တွန်းနေတာဖြစ်ပါတယ်ရှင်။
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုမတ်အင်ဂျင်နိုင်ပြောပြခဲ့တာပါဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုရဲမွန်ဖြစ်ပါတယ်အတံမိုင်းဆိုင်ရာရုပ်တံမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Darrell Smith တို့ဖြစ်ကြပါတယ်ဒီကနေ့မနေ့အတွက် VOA အစီအစဉ်တွေကိုမနေ့6နိုင်နေ9နိုင်အထိလိုင်းနိုမီတာ25 40 51တို့ကနေကျွန်တော်တို့တင်ဆက်ခဲ့တာဖြစ်ပါတယ်သတို့ရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးတောကကင်ဝေးတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါခင်ဗျာ
This program